to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်အသံရ2023ခုနှစ်ဧပြီလ9ရက်နေ့တောက်ချန်နေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 MHz လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ဗျတပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေပဲသူပြောပြပေးမှာပါဥရောပကော်မရှင်ဗွန်ဒယ်ဥက္ကဋ္ဌဖြစ်တဲ့ဗွန်ဒယ်လျန်ဟာတရုတ်တမရနဲ့ယူကရိန်းငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့ပါတယ်လူခွင်ကောင်စီရဲ့ဆွေးနွေးဆုံးဖြတ်ချက်တွေကိုစစ်ကောင်စီကပယ်ချလိုက်ပါတယ်မြန်မာဘက်ကတိုက်ပွဲတွေကြောင့်ထိုင်းဘက်ထွက်ပြေးရသူကရက်ပေါင်းပိုင်းတွင်းမှာပဲ9000ကျော်သွားပါပြီကိုဗစ်အတွက်အရေးပေါ်ကာလသတ်မှတ်ချက်ကို WHO ကရုပ်သိမ်းတော့မှာပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်တင်ကြီးထိုင်နေ
တရင်းနေပြီးမှာတော့ရှမ်းပြည်မြောက်ပိုင်းမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲအခြေအနေကိုအရင်ဆုံးနှားဆင်ကြရမှာဖြစ်ပါတယ်
။ကျွန်တော်ဘက်ကလည်းထိုးစစ်ဟဲ့လောက်ခဲ့တာလေးရှိတယ်။ကာကွယ်ဘက်ကလည်းထိုးနေတာလေးရှိပါတယ်။တော်တော်စစ်အခြေအနေကတော့တော်တော်တင်းမာနေတဲ့အခြေအနေမျိုးတော့ဟောစစ်တုံးတရား
ကိုကြားခင်မှာအပြည့်အစုံတင်ဆက်ပေးပါမယ်ရှင်။စစ်ကောင်စီကပြည်ရင်းဆောက်လုပ်ရေးကန်ထရိုက်လုပ်ငန်းရာချီပယ်ဖျက်မဲ့အစီအစဉ်အကြောင်းလေယာဉ်မြေတွေမှာတခြားသောစီးပွားရေးတွေပြောင်းလဲလာကြတဲ့အခြေအနေစတဲ့သတင်းဆောင်မတွေကိုလည်းနှားဆင်ကြရပါမယ်။နောက်ပိုင်းမှာတော့မြမရေးတုံသက်ချက်၊ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပါမယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကျမတင်ပြမှာဖြစ်ပါတယ်။
ယူကရိန်းမှာရုရှားဆင်နွှဲနေတဲ့စစ်ပွဲအဆုံးသတ်ရေးအတွက်တရုတ်နဲ့ရုရှားတို့ကြားကကောင်းမွန်တဲ့ဆက်ဆံရေးကိုအသုံးချဖို့တရုတ်သမ္မတရှီကျင်ပင်ကိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတိုက်တွန်းလိုက်ပါတယ်
။ L'agression russe en Ukraine a porté un coup à cette stabilité.
ရုရှားရဲ့ယူကရိန်းပေါ်မှာရန်လိုမှုကဆယ်စုနှစ်ပေါင်းများစွာငြိမ်းချမ်းနေတဲ့ဥရောပဒေသကိုမတည်မငြိမ်ဖြစ်လာစေကြောင်းနဲ့ဒါကိုရုရှားနားလည်လောက်ဆွေးနွေးပွဲစကားဝိုင်းကိုအားလုံးရောက်လာစေဖို့ဒီနှစ်ချက်စလုံးကိုတရုတ်သမ္မတကလည်းလုပ်နိုင်မယ်လို့တည်ထားကြောင်းပြင်းထန်သမ္မတကပြောသွားတာပါတရုတ်သမ္မတကလည်းဆရီလာဂျန်နမီဖြစ်တဲ့ယူကရိန်းစစ်ပွဲရပ်ဆိုင်းလာအောင်ပြင်းထန်တဲ့အတူလက်တွဲလှုပ်ဆောင်မှာဖြစ်ပြီးတော့နိုင်ငံရေးအရပြည်လဲအောင်ငြိမ်းချမ်းညှိနှိုင်းမှုတွေအမြန်ပြန်လုပ်ဖို့နဲ့ဥရောပဒေသရင်းတည်ငြိမ်မှုတာရှည်ဖြစ်လာစေရေးကြိုးစားမယ်လို့ပြောပါတယ်ဒါ့အပြင်အရက်သားတွေကိုအကာအကွယ်ပေးဖို့သူ့အစိုးရကပန်ချမ်းမှာဖြစ်တယ်လို့နျူကလ িয়ার လက်နက်တွေမသုံးဖို့နဲ့နျူကလ িয়ার စစ်ပွဲမဖြစ်အောင်ရှောင်ရမှာဖြစ်ကြောင်းလည်းပြောပါတယ်ဒါပေမဲ့တရုတ်သမ္မတအနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုညှိနှိုင်းမှုတွေလုပ်ရေးဖိအားပေးဖို့ရှိမရှိမသေးကြသလိုတရုတ်ဟာငြိမ်းချမ်းရေးအဖြေရှာမှုမှာလက်တွဲဖို့ဖြစ်နိုင်တယ်လို့ပြီးခဲ့တဲ့လတုန်းကပြောကြားခဲ့တဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့ဆွေးနွေးဖို့ရှိမရှိလည်းမသေးကြသေးပါဘူး။တရုတ်ကယူကရိန်းငြိမ်းချမ်းရေးအတွက်တင်ပြတဲ့အဆိုပြုချက်ထဲမှာနိုင်ငံအလုံးအချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုထိန်းသိမ်းရမယ့်အချက်ထည့်သွင်းထားပေမဲ့ယူကရိန်းမှာရောက်နေတဲ့ရုရှားတပ်တွေပြန်ပြီးဆုတ်ပေးဖို့တော့မတောင်းဆိုခဲ့ပါဘူး။
ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဘွန်ဒါလီယန်ကတရုတ်သမ္မတရှီချင်းပင်နဲ့ရုရှားနိုင်ငံကိုလက်နက်မထောက်ပံ့ဖို့သတိပေးခဲ့ပြီးကြာသပတင်းတွေကဘေကျင်းမှာလုပ်တဲ့ဆွေးနွေးပွဲမှာယူကရိန်းငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့ပါတယ်။စီးလုံးညင်ညွတ်တဲ့ဥရောပမျက်နှာစာကိုထုတ်ဖော်ပြသနိုင်ဖို့အတွက်ဘွန်ဒါလီယန်ဟာပြင်သစ်သမ္မတအီမနျူအယ်မက်ခရွန်နဲ့အတူဒီသတင်းပတ်ထဲတရုတ်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။တရုတ်သမ္မတရှီနဲ့တွေ့ဆုံရမှာငြိမ်းချမ်းရေးအတွက်ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီနဲ့စကားပြောဖို့ဘွန်ဒါလီယန်ကပြောဆိုခဲ့ပြီးတရုတ်သမ္မတရှီကလည်းအချိန်နဲ့အချိန်ခါသင့်လျော်တဲ့အချိန်ချရင်စကားပြောဖို့ဆန္ဒရှိတယ်လို့ပြန်ဖြေတဲ့အကြောင်းရှီနဲ့နှစ်ယောက်ချင်းတွေ့ပြီးသတင်းစာရှင်းလင်းပွဲမှာဘွန်ဒါလီယန်ကပြောပါတယ်။အရင်အပတ်ကတရုတ်နိုင်ငံကိုအလဲအပတ်ရောက်ခဲ့တဲ့စပိန်ဝန်ကြီးချုပ်ပက်ဒရိုဆန်ချက်စ်ကလည်းရှီနဲ့အလားတူဆွေးနွေးခဲ့ပြီးအဲ့ဒီတုန်းကရှီဘက်ကဒီစိတ်ကူးကိုစိတ်ဝင်စားတယ်လို့ပြောပါတယ်။အခုထပ်ပြီးရှီရဲ့ထပ်လောင်းပြောကြားချက်ကအပြုသဘောဆောင်တဲ့လက္ခဏာအဖြစ်ရှုမြင်တယ်လို့ဘွန်ဒါလီယန်ကပြောပါတယ်။ဒါပေမဲ့ရုရှားကိုဆစ်လက်နဲ့ပစ္စည်းတွေတိုက်ရိုက်သွို့မဟုတ်သွားဝိုက်တဲ့နည်းနဲ့ပေးအပ်တာမျိုးမလုပ်ဖို့တရုတ်နိုင်ငံကိုသတိပေးခဲ့ပြီးဒါဟာနိုင်ငံတကာဥပဒေကိုဆန့်ကျင်တဲ့အပြင်ဥရောပသမ္မတနဲ့ဆက်ဆံရေးတည်တည်တတ်တတ်ထိခိုက်စေမယ်လို့ဘွန်ဒါလီယန်ကရှီကိုသတိပေးခဲ့ပါတယ်။ဘွန်ဒါလီယန်ကထိုင်ဝမ်ရင်းနဲ့ပတ်သက်ပြီးလဲဆွေးနွေးခဲ့တာမှာထိုင်ဝမ်ရေလက်ချာတည်ငြိမ်ရေးကအရေးကြီးဆုံးဖြစ်ပြီးဘေနိုင်ကန်ကမှဒေတာရင်းမှာလက်ရှိအနေအထားကိုအင်အားသုံးပြီးတစ်ဖက်သက်မပြောင်းလဲသင့်ဘူးလို့ဥရောပကော်မရှင်ဥက္ကဋ္ဌကပြောပါတယ်။တရင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံကလူအခွင့်ရေးအခြေအနေအထူးသဖြင့်ဟွီဂါလူမျိုးတွေအပေါ်တရုတ်အစိုးရရဲ့လှုပ်ဆောင်မှုတွေကိုအလွန်စိုးရိမ်ပူပန်ကြောင်းလဲပြောဆိုသွားပါတယ်ရှင်။
台湾国要你的 American Auditor 南洋家业啊我给他 Michael McGaw 哈代表嘛台湾怎么啦三湾呢八湾台湾亚细人呢西位比如开发的 American 国要你的台湾怎么啦个 California 嘛 American Auditor 我给他 Kelvin McCarthy 呢对手孙那边南洋南洋家嘛呗西位国带要开发批发的第二个清朝母国看你啊这嘛Indo-Pacific data ha kawe yi ma yee ba de twet data re ma ha mai mi sue re ne me american ye sat san yi khai ma bu twet yee chi de lo american party ji hnya sa long ga hlet daw ma khun lu ba de ko sle phwet ne du taiwan go yauk ni de michael mcgaw ga pyo ba de american ko sle phwet ya taiwan aya shi re si bwa yi u saung du re ne american taiwan sat san yi khai ma sin me ni lan re go twet saung swe ni go shi ba de taiwan tamara ne ro san nin ni ma twet saung ma ba台湾国有南面片大麦茶的，有苏瓦格罗。台湾他们那也不如乎呢，澳洲的奥克塔麦格蒂呢，这场 American 那大麦的呢，最少目的 American 国必定会帮开发的。毕竟人那种个嘞，而且个澳洲的奥克塔片的南西部路是乌桑呢，过去来配合台湾国都要开不了，台湾亚细人呢最少给他批发的。麦高呢，过去来配合台湾个呢，日本呢当国人那样对过来，十多部是吧的。
台湾呢，一般呢，俺老党们俺军队那嘛，跟来你的事业还认得些。加大比你嘛，瑞达干你表哥多路，别家给的路有啥也罢的。路在乌来把多的，俺的事业还认过，下回该是一点实力弄你的路，一般单位是独立个表罢的。也因啊，平等你让么多的啥撇开的路有啥也罢，该是一点实力弄你的路，一般面边搞过一大块个小事就，不就去亚苏诺里莫里西达个，都叫嘛得领导的个表罢的。UH-60JA Amyosa Besong Tong Yahayinha Taiwan Shibai Mai Nia Ngase La Okwa Ka Okinawa Chonsu Mia Kojima Chonni Ma Samchi Taulan Yi Long Nese Jadabri Ni Dita Sando Che Nyanni Pai Lina Yi Tongse Tomi Ni Ma Rida Gani Piakwe Tuapi Radio Se Tue Piatak Tuare Lu Dawin Shituri Ka Piobare Eri Nia Ko Japan Ganji Sam Tat Timori Silu Tapi Japan Miebien Kaukwa Ye Tapwe Kale Pupao Shabu Nibare Piao Song Nide Japan Yaha Yengu Sha Tuipo American Sita Kale Shabu Kese Ye Kunyi Pinire Lu American Kaukwa Ye Tana Dawin Shituru Ka VOA Ko Piobare Piao Song Tuare Nia Yebien Ma Yaha Yen Se Baindui Lu Yusa Naine Se Baindui Ko Shabu Tuishi Kere Lu Le Ganji Sam Tapwe Ka Piobare Shi
VOA American Tan Manet Phet Myanmar Wada Season 2 ကို Manet 6 Nai ga ni 9 Nai thi Line to meter 24 kHz 1113 nya Line to meter 40 kHz 0413 nya Line to meter 51 kHz 5805 ne Line lamp meter 190 kHz 1505 ro ga ni lo thol lin pe ni ba le khanya
VOA American Tan ga Manet khin tarin ni ko set let chin nya ni ba le Menglarong lese ini seni de, leda nenil lo yusa de, ni apa? Cetapi ni apa ke? Pakuai tanu cah de lo kurain cah ke tu deka, piobare. Yang usan aja cetapi ni, kurai sangama, kurai lese ini seni de utia, pioya. Tu kurai pakuai tan tunggu cah ke de lo piobare. Lingui nama seni de, nau tiap kali tu kurai pakuai tan ngaku ne, nau setua pikat tanu cah de lo tibu pio sobare. Menglarong mion de mana ni tanu tiap kali pakuai tan ngaku cah biro pikat tanu zai cah lo tu. Soin telan ni de lo piowe go piobare.Pirentren media tu kugaro, menglarong lirane, si tulang kandigo, pintu kawe tadrika, takai kejang tapo netren topiamare. Lian si tulang kandwe, ne, lijang, yongjo, milong piasi tuare, lule, popia tabare. Pagwe tani zedai tapo lagrena, pibisan lizzi sawu, pele piro, a wen tuggo, kanta lightalo, mida kari lunatin kari laraba tuare, lizzi nyazain tawanja, wentaya, piojajaguba, popia tara, pipare.
Kula tam ka lo kwenye kaunsi ma yin la ka lo kere miyama lo kwenye suinwe timpia chetwe ne. Uyo pa tam ka ka tentuin kere miyama nengan lo kwenye chie ne kaunsi ba sumpia chetwe gu. Ebi leya ka di piu ke tatu ye po anadein si kaunsi ye nengan chayi tana ka ebi chawye ne ka kankwa lai paare.Yen la ka twere nyi la ka ma miyama nga sa ya kula tu kuzile ye shin lembwe gu. Sikao si pe ka takkwen miyara po ma le kankwa thare lu su baare. Lu kwen ye sa ya maha minji ni ne CRPH, NUG, PDF apwere julo ne amuri gu po piya bu piya kwa kere lu sikao si ka su suwe baare. Natao nasat to ma la tong sa diya ni ti kile diya chao sa na u sa ya siya ma kuna sa tong u jamha ye wenda sa cha u ne o chao ye mu kuna ya kuna sa tong u apa wen အပြစ်မဲ့ပြည်သူ 9,495 ဦးအသက်ဆုံးရှုံးခဲ့ရတာကိုရှော့ပေါ်ဖော်ပြခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံလူခွင့်ရဲ့အချင်းနေဆိုင်ရာအထူးစင်ခန်းစာမှာလဲဒုက္ခသည်တွေနဲ့ရွှေ့ပြောင်းနေထိုင်သူတွေအရေးလွှမ်းမိုးနေကအချုပ်အခြာအာဏာပိုင်နိုင်ငံများအကြားဆက်ဆံရေးကိုဝင်ရောက်ဆွတ်ဖက်နေလို့လုံပိုင်ခွင့်ကိုကျော်လွန်နေတယ်လို့စစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကလည်းအထွေထွေညီလာခံမှာအစိုးရဆန့်ကျင်တဲ့အဖွဲ့တွေအကြမ်းဖက်အဖွဲ့တွေပြောတဲ့မမှန်ကန်တဲ့အချက်လက်တွေကိုအခြေခံထားပြီးတစ်ဖက်သက်ပြောကြခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီအနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတာဝန်ရှိသူတွေကိုအဝင်အထွက်ပိတ်ဆို့ထားတာမရှိဘဲအခြေအနေကိုလေ့လာနိုင်တဲ့ကွင်းစင်ခီးစဉ်24ခုနဲ့ဥရောပသမဂ္ဂဆွစ်ဇာလန်ဂျာမနီကနေဒါဗြိတိန်နဲ့နော်ဝေနိုင်ငံကတန်တမန်တွေရဲ့ကွင်းစင်ခီးစဉ်49ခုတို့ကိုခွင့်ပြုပေးခဲ့တယ်လို့လည်းပြောပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်ဒေသမှာစစ်ကောင်စီတပ်တွေနဲ့လက်နက်ကိုင်တွန်းလှန်နေတဲ့ဒေသခံအဖွဲ့တွေကြားမကြာခင်ရပ်ပိုင်းတွင်းတိုက်ပွဲတွေပြင်းထန်နေလာတဲ့အတွက်မြန်မာနိုင်ငံအရှေ့ပိုင်းဒေသတလွားကနေထိုင်းနိုင်ငံနဲ့ထွက်ပြေးခုံလုံလာတဲ့မြန်မာနိုင်ငံသားဒီရပိုင်းတွင်းမှာပဲ9,000ကျော်နေပြီလို့ထိုင်းသတင်းမီဒီယာတွေမှာရောထိုင်းအရာရှိတွေကပါကြားသတင်းတွေမှာပြောပါတယ်။ထိုင်းနိုင်ငံတပ်ပြင်းနယ်တွေကိုမြန်မာဘက်ခြမ်းမြောက်ရီဘက်ကနေဘူဘူးနေညမှာတဲ့ထွက်ပြေးခုံလုံလာသူက9,500လောက်ရှိနေပြီးတော့ဒီထဲမှာကလေးငယ်100ကျော်ပါနေတယ်လို့အမည်မဖော်လို့တဲ့လုံခြုံရေးအရာရှိပြောကြားချက်ကိုထိုင်း PBS သတင်းဌာနမှာဖော်ပြပါတယ်။နေဆက်မြို့ဖြစ်တဲ့မဲဆောက်ကိုရောက်နေတဲ့ထွက်ပြေးခုံလုံလာတဲ့လူအုပ်တွေကိုကြက်တပရင်းနေက PBS သတင်းမှာဖော်ပြပါတယ်။တိုက်ပွဲတွေကကြက်တပရင်းနေအထိလည်းဆက်လက်ဖြစ်ပွားနေတာဖြစ်ပြီးတော့တနက်တန်တွေကိုထိုင်းမဲချမ်းကတော့ကြားနိုင်တယ်လို့မဲဆောက်အာဏာပိုင်တွေကပြောပါတယ်။
2023ခုနှစ်ထဲမှာ COVID-19 ကပ်ရောဂါကိုအရေးပေါ်အခြေအနေကနေရုပ်သိမ်းသွားဖို့ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အကြီးအကဲ Tedros Adhanom Ghebreyesus က April 6ရက်နေ့မှာပြောပါတယ်။ဒါပေမဲ့ဒီနှစ်ဘယ်လပိုင်းမှာဆိုတော့အချိန်အတိအကျကိုမပြောသေးပါဘူး
။ I think we will be able to lift it this year.
ဒီနှစ်ထဲမှာပြန်လည်ရုပ်သိမ်းနိုင်ဖို့ကျွန်တော်မျှော်လင့်ပါတယ်။၃လတချင်လုတ်တဲ့ရေးပေါ်ကော်မတီအစည်းအဝေးကလာမဲ့မေလဇန်းလောက်မှဖြစ်မယ်အဲ့ဒီမှာ COVID-19 အတွက်တည်ထောင်ရေးပေါ်ကော်မတီအစည်းအဝေးလုပ်မှာပါလို့ Tedros ကပြောပါတယ်ကုလသမဂ္ဂကျန်းမာရေးအေဂျင်စီဟာ COVID-19 ကိုမူလအကဲဖြတ်ပြီးနောက်၃နှစ်ကျော်ကြာတဲ့အထိနိုင်ငံတကာအတွက်စိုးရိမ်ရတဲ့ပြည်သူကျန်းမာရေးအရေးပေါ်အခြေအနေဖြစ်သတ်မှတ်ထားတာပါ COVID-19 ရဲ့မူလဈေးမြင့်နဲ့ပတ်သက်ပြီးလဲယူဆချက်အလုံးကိုထည့်သွင်းစဉ်းစားနေပြီးတရုတ်နိုင်ငံကလည်းအချက်လက်တွေပိုမိုမျှဝေပေးဖို့ထက်ခါတလဲလဲမြစ်တာရက်ခံခဲ့ကြောင်းဂျီနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ Tedros ကပြောပါတယ်ရှင်ထိတ်တန့်ရောက်တဲ့နေ့ကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်နှาศင်ကြရပါမယ်။ရှမ်းပြည်မြောက်ပိုင်းနှောင်းချုံမြို့နယ်ထဲမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်နေပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိပြီးဒေသခံတွေလည်းတင်းရှောင်နေရပါတယ်။နှောင်းချုံမြို့နယ်ထဲကစစ်ရေးအခြေအနေတွေကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့နယ်တွေကကျေးရွာတွေမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအေပီလ5ရက်6ရက်တို့မှာ2ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေတာပါလက်ရှိအချိန်ထိနှစ်ဖက်စီးရေးတင်းမာနေပြီးအပြန်အလှန်ထိုးစစ်ဆင်နေတယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်ကအခုလိုပြောပါတယ
်ကျွန်တော်တို့ဒီနောင်ချုံမြို့နယ်တွေမှာကျွန်တော်တို့ MPF နဲ့စစ်ကားဆိုင်တိုက်ပွဲဖြစ်နေရရှိပါတယ်ဘယ်သူကစပြီးထိုးရလဲဆိုတော့နှစ်ဖက်လုံးထိုးတယ်လို့ပဲပြောရမှာရှင်ကျွန်တော်တို့ဘက်ကလည်းထိုးစစ်လောက်ခဲ့တာလေးရှိတယ်။သက္ကသဘက်ကလည်းထိုးနေတယ်ရှိပါတယ်။တော်တော်စင်အခြေအနေကတော့တော်တော်တင်းမာနေတဲ့အခြေအနေမျိုးတော့စစ်သုံးတရားထုတ်ပြန်မှုတော့မရှိသေးပါဘူးဗျ
။စစ်တပ်နဲ့ကာကွယ်ရေးအဖွဲ့တွေဟာ EB 5ရဲ့နေ့မှာပြင်ဦးလွင်မြို့နဲ့နောင်ချုံမြို့အဆက်ကတံပိုးကြောင်မဲလေးကျေးရွာနားမှာတိုက်ပွဲဖြစ်ပွားခဲ့ပြီး EB 6ရဲ့မှာတော့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်တာတွေအပြင်တိုက်ပွဲတွေရှိနေတဲ့အတွက်ဒေသခံတွေဟာနောင်ချိုပြင်ဦးလွင်စတဲ့နီးစပ်ရာမြို့တွေကိုထွက်ပြေးတင်းရှောင်နေကြရတယ်လို့နောင်ချိုဒေသခံတူကလည်းအခုလိုပြောပါတယ
်။ဒေသခံတွေဟောသူကနီးစပ်ရာပြေးကြတာပဲ။ကောနောင်ချိုပြေးတယ်။တချို့ကတော့ဒီ30သေးရခွာ30ရလည်းတက်ခဲ့တယ်တက်တယ်ဟာအမြောက်တွေနဲ့ထိုင်နေတော့30ဟာလို့လည်းပြန်ပြေးကြတယ်အဲ့လိုသူကဟာအဲ့ရနေလမ်းပြတာတော့ဝုံဝုံဒုံတိုင်းတော့တားနေကြီးတွေတုံတော့ခုချိန်ကြီးဖြစ်နေတော့သူက မနေ့ကတန်ဘူမှာဖြစ်ကြတယ်ဆိုတော့တန်ဘူကဟာရီလက်ပြေးတယ်အဲ့ကဆန်နေတော့ဒီပြေးတန်ဘူဒီဘက်ကဟိုကိုအဲ့ဟိုကို30လမ်းဆိုရင်ဟိုကိုရဲ့ဒီဘက်ကကုန်းကြီးအင်းမဟုတ်ကဲ့ရင်းငယ်အဲ့နာတချို့ကျူးအင်းတော့တချို့လည်းပြေးကြတယ်ချို့လည်းမပြေးကြဘူးဒီဆက်ရနေဆက်ရပေါ့ပြေးကြတာချင်းဝင်နေလည်းသွားတယ
်စစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးတွေဟာကြေးရွာတွေအနီးကိုကြားရောက်ပေါက်ကွဲတာတွေရှိပြီးဒေသခံတွေထိခိုက်မိတာတော့မကြားရသေးဘူးလို့ဒေသခံတွေကပြောပါတယ်စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေဟာပြီးခဲ့တဲ့2022ခုဩဂုတ်လနဲ့အခုနှစ်2023ဖေဖော်ဝါရီလထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးလေကြောင်းကနေပစ်ခတ်တဲ့အထိပါတိုက်ပွဲတွေပြင်းထန်ခဲ့တာပါအခုလိုစီရေးတင်းမာခဲ့ပြီးတဲ့နောက်တိုက်ပွဲတွေငြိမ်သက်သွားခဲ့ပြီးတလကျော်အကြာမှာတကြော့ပြန်တိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတယ်တီဆုံးတရားရပါရည်နဲ့ပတ်သက်လို့နှစ်ဖက်စလုံးကသတင်းထုတ်ပြန်တာမျိုးမရှိသေးသလိုတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
ကုညံဝေးအောင်ပြောပြပေးခဲ့တာပါရှင်မကြခင်မှာတော့စိုက်ပျိုးရေးလုပ်ငန်းတွေကနေတခြားအလုပ်ပြောင်းလာတဲ့အကြောင်းသတင်းဆောင်ပါတပုတ်ကိုနားဆင်ကြရဖို့ရှိပါတယ်အခုကတော့ပြည်တွင်းဆောက်လုပ်ရေးလုပ်ငန်းတွေလိုင်စင်ပိတ်သိမ်းမယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်ပြည်ရဆောက်လုပ်ရေးလုပ်ငန်းတွေဟာကိုဗစ်ကာလနဲ့ဆ ਿਆ နာတင်းခံထားတဲ့၃နှစ်တာကာလထဲမှာငွေကြေးမတည်ငြိမ်မှုကုန်စည်နှုန်းကြီးမြင့်မှုတွေကြောင့်အများစုကနလန်မထူသေးပါဘူး။ရပ်ဆိုင်ထားတဲ့လုပ်ငန်းတွေအများပြားရှိကြောင်း contract လုပ်ငန်းရှင်တချို့က VOE ကိုပြောပါတယ်။မြန်မာဆောက်လုပ်ရေးဌာနကတော့တက်တန်းပြန်မတူတဲ့ contract လုပ်ငန်း800နီးပါးကို license ပေးဖြတ်မယ်လို့ဗုဒ္ဓဦးနေကကြေညာပါတယ်။ဒီသတင်းပေးပို့ချက်ကိုတော့ကိုရဲမုံပြောပြထားပါတယ်ရှင်။
License တက်တန်းကုန်နေပြီတနည်းကျော်တဲ့အထိတက်တန်းလာမတိုးသေးတဲ့ contract နဲ့ဆောက်လုပ်ရေးလုပ်ငန်းပေါင်း980ကို license ဖြတ်သိမ်းသွားမယ်လို့မြန်မာဆောက်လုပ်ရေးဌာနက April 5ရက်နေ့ကကြေညာလိုက်ပါတယ်အဓိကကတော့ COVID နောက်ပိုင်းကဆက်လို့တဖြည်းဖြည်းတက်လာတဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေကြောင့်အများစုကရပ်ဆိုင်းကုန်တာပါဒီအခြေအနေဟာအာဏာသိမ်းခံရတဲ့နောက်မှာပိုတိတာလာပြီးကျန်ခဲ့တဲ့6လအတွင်းမှာလုပ်ငန်းအများစုကတောင့်မခံနိုင်တော့ကြောင်းရန်နာသွားတဲ့ contract လုပ်ငန်းရှင်တူက VOA ကိုပြောပါတယ
်ကျွန်တော်တို့သူကာလာပေါက်ကြီးနဲ့တွက်ချက်ပြီးတော့ကျွန်တော်တို့ကလက်ခံရတယ်ပေါ့ဒါပေမဲ့ကုန်သင်းလုံးတွေတဝက်လောက်တွက်သွားတဲ့ချိန်မှာလုပ်ငန်းတအားကြီးလက်ခံထားတဲ့အလုံးလေးက6လုံး9လုံးအလိုလက်ခံထားတဲ့မျိုးဆိုတော့ဘယ်လိုမှရှင်းမပြနိုင်တော့ဘူးလေဘယ်လိုမှမလုပ်သေးနိုင်တော့ရှိတဲ့လက်စားတွေဟိုရှိတဲ့နေရာကနေရက်ပြီးတော့ဟိုလိုပဲရှောင်ရကြတာပေါ့အဲ့လိုနာမည်ပြတ်တဲ့ဟာတွေလည်းအားကြီးပေါ့သူကတော့ဒီရက်တဲ့လူမျိုးရှိတဲ့လူကရှိတယ်
ဆောက်လုပ်ရေးဌာနဘက်ကဖြတ်သိမ်းမယ်လို့မကြေညာရင်တောင်စံနှုန်းအလျောက်ကိုအစီအစဉ်နဲ့ဖြတ်သိမ်းကြမယ်ဆောက်လုပ်ရေးလုပ်ငန်းတွေကအများအပြားရှိနေကြောင်းလည်းသူကပြောပါရယ်အမေရိကန်ဒေါ်လာဈေးယွမ်ဈေးထိုင်းဘတ်ငွေဈေးကလည်းမြန်မာကျပ်ငွေနဲ့လဲလှယ်တာမှာတဖြည်းဖြည်းကွာဟလာပြီးအိမ်ဆောက်ပစ္စည်းတွေလည်းဈေးတက်နေပါရယ်စော်ဝါးရီကုန်းအိမ်ဆောက်ပစ္စည်းလက်ကားဈေးကလုပ်ငန်းရှင်တူကအခုလိုပြောပါရယ်အ
ဓိကတော့ကျွန်တော်တို့ကထိုင်းနာပဲအဆုံးများတာပေါ့ဒီမှာဆိုရင်တော့ဈေးကတတော်ဘက်ကလည်းသူတို့ကလည်းထိုက်တယ်ဥပဒေငွေကဆက်တယ်အော်ဒီမှာလည်းပစ္စည်းတွေကလည်းပို့ကုန်ပြေးကုန်တွင်းကုန်တွေကလည်းကန့်သက်ဆက်ဆင်းနေတွင်းလိုက်တော့အဲ့မှာကုန်စည်တွေကပိုထပ်သွားတာ။ဟိုမဖြစ်မနေမတွင်းနိုင်တဲ့ကြတော့မတွင်းတော့ဘူးပေါ့။တွင်းလာပြီးတဲ့ပစ္စည်းတွေကြတော့လည်းအဲ့မှာမရောရလည်းတော့ပတ်မဲ့မပေးတဲ့ပုံမှာလည်းဒီကုန်တွေတွေကတော့ဈေးတော့ဆွဲတင်သွားတာလည်းရှိတာပေါ့ကွာ။အဲ့တော့ဒီကထပ်ပြီးတော့ထပ်တက်မှဆိုရင်တော့ဝယ်ဒီလည်းမရှိသလောက်ဖြစ်သွားမှာပေါ့။
လက်ရှိလဲပတ်နေတဲ့လုပ်ငန်းအများစုကအငြင်းရယုံဆိုတဲ့လောက်နဲ့ဆက်ပြီးလဲပတ်နေတယ်လို့ဆောက်လုပ်ရေးလုပ်ငန်းရှင်အချို့က VOA ကိုပြောပါတယ်ဒီအခြေအနေကနောက်ထပ်နှစ်အနည်းငယ်လောက်အထိဆက်ရှိနေလိမ့်မယ်လို့လည်းအများစုကခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုရဲမုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင်မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းအညာဒေသတွေမှာမူလစိုက်ပျိုးရေးလုပ်ငန်းကနှစ်စဉ်နှစ်ပါလောက်အရှုံးပေါ်နေတာကြောင့်တောင်သူအတော်များများကတော့သူတို့ရဲ့ရာမြေတွေပေါ်မှာအုပ်ဖုပ်လုပ်ငန်းတွေကိုပြောင်းလဲလုပ်ကင်လာတာတွေများလာနေပါတယ်။အလားတူအရာဝတီတိုင်းကဒေသတချို့မှာလည်းအခုချိန်မှာလေခွက်တွေကိုငားမွေးမြူရေးပဇွန်မွေးမြူရေးကန့်တွေအဖြစ်ပြောင်းလဲလုပ်ကင်တာတွေတဖြည်းဖြည်းတိုးလာနေပါတယ်။ဒါတွေကိုလေ့လာထားတဲ့ကိုခင်မောင်စွမင်းကနေလေယာဆိုင်ပြိုးရင်နဲ့တောင်သူလေသမားအရေးဆောက်ရွက်နေကြသူတွေကိုမေးမြန်းပြီးတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံမြေလက်အပါအဝင်အညာဒေသတွေမှာတောင်သူတွေဟာအဓိကစိုက်ပျိုးရေးလုပ်ငန်းကနှစ်စဉ်နှီးပါးလောက်အရှုံးပေါ်နေကြတဲ့အတွက်ကြောင့်မိမိပိုင်လေယာမြေကိုမစိုက်ပျိုးဘဲပတ်လတ်ထားတာနဲ့အခြားနီးသုံးစွဲလုပ်ကင်လာကြတာကနေအခုအခါမှာတော့အဲ့ဒီစိုက်ပျိုးမြေတွေပေါ်မှာအုပ်ဖုပ်လုပ်ငန်းတွေကိုပြောင်းလဲလုပ်ကင်လာကြပါတယ်ဥပဒေအရဆိုရင်တောင်သူလယ်သမားတွေအနေနဲ့ပုံစံခွန်ခေါ်မိမိအမည်ပေါက်လေယာဉ်မြေတွေပေါ်မှာစိုက်ပျိုးရေးကလွယ်ပြီးတခြားနည်းသုံးစွဲခွင့်မရှိပါဘူးဒ တကယ်လို့လမ်းနာ39ခေါ်မိမိစိုက်ပျိုးမြေပေါ်မှာအခြားနည်းသုံးစွဲခွင့်ကိုလေယာဉ်မြေစီမံခန့်ခွဲရေးဌာနခေါ်မြို့နယ်လေစီဌာနမှာရှောက်ထားနိုင်ပြီးသက်ဆိုင်ရာဌာနအစဉ်စဉ်ကအချိန်ယူစီစစ်ပြီးခွင့်ပြုသင့်မှခွင့်ပြုတာဖြစ်ပါတယ်ဥပဒေကြောင်းအရဆိုရင်လွယ်လွယ်ကူကူနဲ့တော့ခွင့်ပြုတာမဟုတ်ပါဘူးဒါပေမဲ့လည်းအခုအခါမှာတော့တောင်သူတွေဟာမိမိပိုင်စိုက်ပျိုးမြေတွေပေါ်မှာကိုယ်သဘောနဲ့ကိုယ်အုပ်ဖုပ်လုပ်ငန်းတွေလုပ်ကင်နေကြတာကိုအရေးယူမှုတွေမရှိသလောက်ပဲလို့မြေလက်ဒေသမှာအခြေစိုက်ပြီးတောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကသူ့လေးလာထားသမျှကိုပြောပြပါဗျ။
ကျွန်တော်အခုလေးလာလို့ရသလောက်ဆိုရင်နမ်းမီးရဲ့အုပ်ဖုပ်တဲ့လုပ်ငန်းတွေလေယာဉ်မြေပေါ်မှာလုပ်ပြီးကမှတော့အုပ်ပုံကြီးတွေဟာအများကြီးပဲပေါ့နော်။မြင်ရတယ်ပေါ့ဗျာ။လေယာဉ်မြေပေါ်မှာဒါအုပ်ဖုပ်လုပ်ငန်းတွေလုပ်နေတယ်ဆိုတော့တော့ကျွန်တော်တို့အလဲပိုင်းအညာဒေတာပေါ့ဗျာအခုကျွန်တော်တို့မကွေးတိုင်းဒီမန္တလေးတိုင်းစကိုင်းတိုင်းဒီတိုင်းသုံးတိုင်းပေါ့အဓိကနေရာမြေတော်တော်များများမဆိုင်မပြိုးတာညားတယ်ဗျာနေရာမြေအားလုံးပေါ်မှာတော့မဟုတ်ဘူးပေါ့ကျွန်တော်လိလလို့ရသလောက်ဆိုရင်ဒီတောင်းနေသမားစိုက်ပြီးလုံတော့လုံးဝကိုမလုံတော့ဘူးဆိုတဲ့သဘောကိုတွေ့ရဒီနေရာမြေတွေကိုဒီအခြားပေါ့ဘယ်လိုအသုံးချမလဲလို့တောင်သူတွေကဟိုကြည့်တဲ့အခါမှာအရင်တော့လို့ကျွန်တော်တို့စိုက်ပြီးလုပ်ငန်းနဲ့လေယာဉ်မြေတွေကိုအသုံးချတာမဟုတ်တော့ဘဲနဲ့အုပ်ဖို့လုပ်ငန်းတွေလုပ်ပြီးကမှကျောင်းမယ်ပေါ့ဗျာအဲအဲ့လိုပုံစံမျိုးတွေကိုပဲတောင်သူတွေသမားတွေကစီစိုက်ပျိုးရေးလုပ်ငန်းကိုစိတ်မဝင်စားတော့ဘူးပေါ့ဗျာ
တောင်သူတွေကမူလစိုက်ပျိုးမြေပေါ်မှာမိမိသဘောနဲ့အုပ်ဖို့လုပ်ငန်းတွေပြောင်းလဲလုပ်ကင်လာကြသလိုစောက်လုပ်ရေးလုပ်ငန်းပိုင်ရှင်တချို့ကလည်းနောက်ွယ်ကနေငွေထုတ်ပေးနေကြတာရှိတယ်လို့သိရပါတယ်ရှားမြေပေါ်မှာအုပ်ဖုပ်လုပ်ငန်းလုပ်တဲ့အတွက်ပထမဦးဆုံးအနေနဲ့စိုက်ပျိုးမြေအရေးအတွက်ရောနှဲသွားသလိုမြေစည်းလွှာပျက်စီးမှုတွေလည်းကာလကြာရှည်ဖြစ်ပေါ်စေပါတယ်။အုပ်ဖုပ်ဖို့အတွက်မြေတူးလိုက်တာနဲ့အချိန်ကြာကြီးအပူပေးလိုက်ရတဲ့အတွက်စိုက်ပျိုးမြေရဲ့သဘောတဘာဝအရာအပေါ်ရန်မြေလွှာမှာသာရှိကြတဲ့မြေစည်းမြေနစ်တွေပျက်စီးကုန်ပါတယ်။ဒါအပြင်တချို့အုပ်ဖုပ်လုပ်ငန်းတွေမှာကုန်ကျန်းဖြစ်တဲ့ရွှွန်ဈေးကိုစိုက်ပျိုးမြေတဲကနေပဲတူးဖော်ယူတဲ့အတွက်ကြောင့်အဲ့ဒီနေရာဟာရေကန်လိုဖြစ်သွားပြီးစိုက်ပျိုးရေးအတွက်ဘာမှတုံးလို့မရတော့ပါဘူး။အုတ်တွေကိုပုံဖော်ပြီးရင်လည်းချက်ချင်းဖုတ်လို့မရပဲနေလန်းရတဲ့အတွက်စိုက်ပျိုးမြေနေရာအလုံးနီးပါးကိုအသုံးပြုရပါတယ်။ဒါအပြင်အုပ်ဖုပ်ဖို့အတွက်လည်းတာမန်ထင်းမိနဲ့မရပဲတစ်ပင်ကြီးတွေကိုခုတ်လဲပြီးမီးထိုးရတဲ့အတွက်တဘာဝပတ်ဝန်းကျင်ကိုထိခိုက်ရပါတယ်။အဲ့ဒီလိုအုပ်ဖုပ်လုပ်ငန်းကိုတရားဝင်လိုင်စင်ယူလုပ်ကင်ကြတာမဟုတ်သလိုတရားဝင်လိုင်စင်အနေနဲ့ကလည်းစိုက်ပျိုးမြေပေါ်မှာလုပ်ပိုင်ခွင့်ပေးလို့မရပါဘူးဒါပေမဲ့လည်းဥပဒေကြောင်းအရဘယ်ဌာနကမှလာရောက်တားဆီးတာမရှိသေးပါဘူးစံစဘာအဓိကစိုက်ပျိုးတဲ့ ARD တိုင်းမှာလည်းလယ်သမားတွေဟာစိုက်ပျိုးရေးကနေအကျိုးခံစားခွင့်နည်းလာတဲ့အတွက်ကြောင့်လယ်ယာဉ်မြေတွေကိုတူးဖော်ပြီးငါးကန်ပစွန်ကန်တွေအဖြစ်ပြောင်းလဲလုပ်ကင်ကြတာတွေအနည်းငယ်ရှိလာပြီလို့သိရှိရပါတယ်ဒါပေမဲ့လည်းအများဆုံးပြောင်းလဲလုပ်ကင်လာကြတာကတော့ရေနဲ့ကွင်းစိုက်ခင်းတွေနဲ့အင်းတွေနဲ့ဆက်ဆက်နေတဲ့စိုက်ခင်းတွေဖြစ်ကြပါတယ်။ဒါနဲ့ပတ်သက်ပြီးအေယော်ဒီတိုင်းကလယ်သမားအရေးဆောင်ရွက်ပြီးသူ့တေသနာပါလုပ်ကင်နေသူတူကအခုလိုပြောပါတယ်
။အေယော်ဒီတိုင်းနဲ့မှာကအများဆုံးကျွန်တော်တို့သူ့တေသနာတခုလို့ပြုတဲ့အထက်ထဲမှာတော့သူကမူဝင်လိုမျိုးနေရာဒီမှာကလယ်ယာဉ်မြေကနေပြီးတော့ငါးမွေးမြေကြီးကန်ထိပြောင်းသွားတာအများဆုံးပဲအလက်စားနဲ့အတီစားလယ်သမားတွေတချို့တွေလုပ်နေတာတွေ့ရပေါ့သူကဤကအများကြီးမဟုတ်ပဲနဲ့ငားဤကလို့စေဤကလို့ပေါ့နော်အဲ့လိုမျိုးတချို့ကျလည်းနှစ်ဤကသုံးဤကလောက်အဲ့ဒါမျိုးလုပ်တာရှိတယ်သူ့မှာပုံစံခေါင်းတော့ရှိတယ်သူဒီသူကတံပေါင်းတင်ပြီးတော့အဲ့နေရာကိုမြေသုံးချောင်းမှပြောင်းပေးတယ်ပေါ့ဒီငားကန်လုပ်လိုက်တယ်ဆောအဲ့ဒါမျိုးတွေကတော့ရှိဒီ ARD တိုင်းထဲမှာတော့ကျွန်တော်တို့တွေ့ရတဲ့လောက်ကတော့ငားကန်ဒုဖို့ခြင်းနဲ့ပတ်သက်ပြီးတော့နော်ဒီဥပဒေနဲ့မညီလို့ဒီပါလေဆိုတော့တိတ်မတွေ့အောင်ဒီလေယာဉ်မှာအဓိကလုတ်သွားတာတွေကရင်းမြုပ်ကွင်းတွေကိုသူကကန်တုပ်လိုက်တာကြီးများတယ
်အဲ့ဒီလိုရင်းနှက်ကွင်းစပားဆိုင်ခင်းတွေကိုငါးကန်အဖြစ်ပြောင်းလဲအသုံးချတဲ့အပေါ်မှာအများစုကအရေးယူတာမရှိပေမဲ့လည်းတချို့ကဒဏ်ရိုက်ပြီးတရားဝင်ပြောင်းလဲပေးတာတွေလည်းရှိတယ်လို့သိရပါတယ်အဲ့ဒီလိုလုတ်လိုက်တဲ့ရင်းနှက်ကွင်းတွေဟာမြို့နယ်စိုက်ပျိုးမြေစင်ဦးစီးဌာနမှာဝင်သွားတယ်လို့ငါးလုပ်ငန်းဦးစီးဌာနမှာဝင်သွားတဲ့အတွက်ကြောင့်ဦးစီးဌာနနှစ်ခုအကြားစင်းစရားတွေရှုပ်ကုန်တာလည်းတွေ့ရတယ်လို့ဆိုပါတယ်။ဒါအပြင်ရေနဲ့ကွင်းတွေဟာအင်းနဲ့တစက်တစက်တည်းဖြစ်နေတဲ့အတွက်ရေတက်ချိန်မှာအင်းထဲကငါးတွေဝင်ရောက်လာကြတဲ့အတွက်ကြောင့်အင်းတကြီးနဲ့ရေနဲ့ကွင်းစိုက်ခင်းပိုင်ရှင်တွေအကြားအငင်းပွားတာတွေကလည်းနှစ်စင်ဖြစ်ပွားနေကြပါတယ်။အဲ့ဒီလိုလေယာဉ်တွေကိုမူလစိုက်ပျိုးရေးမဟုတ်ပဲမိမိသဘောနဲ့တခြားလုပ်ငန်းပြောင်းလဲလုပ်ကင်ပါကစီကံပြက်မြေအဖြစ်သတ်မှတ်ပြီးသက်ဆိုင်ရာကနေသိမ်းယူနိုင်ပါတယ် ဒါပေမဲ့လည်းတောင်သူလယ်သမားတွေအနေနဲ့စိုက်ပျိုးရေးကနေနှစ်စဉ်နှီးပါအကျိုးအမြတ်မရကြတဲ့အတွက်ကြောင့်အခုချိန်မှာစိုက်ပျိုးမြေတွေပေါ်ကိုအုတ်ဖုတ်တာတွေငါးကန်တူးတာတွေတင်တာမကအိမ်ဝိုင်းမြေအဖြစ်အကွက်ရိုက်ရောင်းစားတာတွေမစိုက်ပျိုးပဲပတ်လတ်ထားတာတွေကိုမိမိသဘောနဲ့မိမိလှုပ်ဆောင်နေကြတာတွေကိုသက်ဆိုင်ရာကဥပဒေကြောင့်အရအေးအေးယူတာမရှိသလောက်နှဲပါနေပါတယ်ခင်ဗျာ
ကိုခင်မဆွေမစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ယူကရိန်းစစ်ပွဲအရေးသတင်းဆောင်မတပုတ်ကိုပြောပြပါမယ်ယူကရိန်းစစ်ပွဲမဆခင်တုန်းကတော့သူတို့ရဲ့အလုပ်တွေဟာယူကရိန်းစစ်တပ်နဲ့မဆိုင်ပေမဲ့အခုမှတော့သူတို့ဟာရုရှားတပ်တွေကိုယူကရိန်းနိုင်ငံဒွန်းဘတ်စ်ဒေသကနေတိုက်ထုတ်နိုင်ဖို့အတွက်ယူကရိန်းစစ်တပ်ထဲကိုဝင်ပြီးတော့တိုက်နေကြတာဖြစ်ပါတယ် VOA သတင်းတောက်အာနာကော့စတူရှန်ကိုကယူကရိန်းစစ်ပွဲမှာကိုဆန္ဒလျောက်စစ်ထဲဝင်ပြီးတိုက်နေကြတဲ့ယူကရိန်းစစ်သားတွေနဲ့တွေ့ဆုံပြီးသတင်းပို့ထားတာကိုတော့ကိုရန်နိုင်ပြောပြပေးမှာဖြစ်ပါတယ
်ဒါကတော့ယူကရိန်းစစ်ပွဲမှာတိုက်နေကြတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေစီရေးလေ့ကျင့်နေကြတာဖြစ်ပါတယ်စီရေးလေ့ကျင့်နေကြတဲ့ဆိုမဲ့သူတို့ဟာရှေ့တန်းထွက်ပြီးတော့တိုက်ပွဲတွေလည်းတိုက်ထားပြီးပါပြီအသက်40အရွယ်ဗဆုဟာယူကရိန်းစစ်တပ်ထဲကိုမွေးငမလဗီးမြို့မှာဂီတတင်တဲ့ကျောင်းဆရာတူလုပ်ခဲ့တာပါဒါမဲ့အခုခါမှာတော့သူနဲ့တခြားတပ်ဖွဲ့ဝင်တွေဟာဘဂမှုမြို့နာကရော်တရော်ကလူတွေမနေပဲဆွန့်ပစ်သွားတဲ့အိမ်မှာနေနေကြပြီးတော့ဒါကသူတို့ရဲ့ဒုတိယအိမ်လည်းဖြစ်လာပါတယ်။သူ့ရဲ့ចောင်းသားတွေကသူ့စီကိုစားရည်ရေးပုံတွေဆွဲပြီးတော့မကြာခဏပို့လို့ရှိတယ်လို့မစိုးကပြောပါတယ
်။ Передачи из дому передают. Ну иди само собой.
မနေ့ကပဲကျွန်တော်ចောင်းသားတွေစီကနေကျွန်တော်တို့ရဲ့ပုံတွေဆွဲထားတာတွေနဲ့ဖက်ထုတ်တွေပို့လိုက်တာကိုရခဲ့ပါတယ်။စားရည်ထဲမှာတော့သူတို့မကြာမေးတာကကျွန်တော်ဘယ်တော့ပြန်လာမလဲဆိုတော့ပါဒါပေမဲ့ဒါကကျွန်တော်အပေါ်မူမတည်ဘူးလေစစ်ပွဲကြီးဘယ်တော့ပြီးမလဲဆိုတော့ပုံမှန်ပဲမူတည်တာပါအဲ့ဒီအချိန်ကျရင်တော့ပြန်မှာပေါ့
သူနဲ့အတူတိုက်နေတဲ့သူကတော့ရှန်နဟီမြို့ကအသက်39နှစ်အရွယ်အာတမ်ဆိုသူဖြစ်ပါတယ်အာတမ်ကတော့ IT နည်းပညာလုပ်ငန်းလုပ်သူတူဖြစ်ပြီးတော့သူကလည်းပြီးခဲ့တဲ့နှစ်မေလမှာယူကရိန်းတပ်ထဲကိုသူ့ဆန္ဒနဲ့သူဝင်လာခဲ့တာပါအဲ့ဒီအချိန်ကစပြီးတော့နေတိုင်းအမြဲလိုလိုအမြောက်တန်တွေဘုံတန်တွေကြားရပေမဲ့လည်းသူ့ရဲ့ရဲဘော်ရဲဘက်တွေထိတဲ့အခါတိုင်းမှာတော့တုံလုံးချောက်ချားမိတယ်လို့ပြောပါတယ
်။ဘူဂျီကီမန့်လိုဒနာဝ
တ်ဟဲချင်းဆိုဖြစ်သွားနိုင်ပါတယ်။တိတ်မကြခင်ကပဲကျွန်တော်တို့ရဲ့အတော်ဆုံးတပ်ဖွဲ့ဝင်တချို့ကိုကျွန်တော်တို့ဆုံးရှုံးလိုက်ရပါတယ
်။လဗီဗဒေတာကအသက်29နှစ်အရွယ်လေသမားတစ်ယောက်ဖြစ်တဲ့အိုလက်ကလည်းအဲ့ဒီလိုပဲဖြစ်တယ်လို့ပြောပါတယ်။ပထမဆုံးကတော့သူကရုရှားတွေယူကရိန်းကိုတကယ်ကျူးကျော်တိုက်ခိုက်တာကိုမယုံမှုဖြစ်နေတာလို့လည်းပြောပါတယ
် Pacifist Positive
ဝါရအရတော့ကျွန်တော်ကစစ်ဆန့်ခြင်းဝါရီတူးပါစစ်ပွဲစပြီလို့သတင်းတွေထွက်လာတဲ့အချိန်မှာတော့တိတ်မကြခင်ကောက်ပွဲတိနံတွေစတင်ဆက်ရတော့မယ့်အချိန်မှာဘလူးစစ်ပွဲမျိုးကိုစမှလဲဆိုပြီးကျွန်တော်ပြောခဲ့တာ
ပါနောက်ထပ်လဲသမားတူလုတ်ခဲ့တဲ့ Andre ကလည်း2022ခုနှစ် March လမှာ Ukraine စစ်တပ်ထဲကိုဝင်လာခဲ့ပြီးတော့ဒီနှစ်အစောပိုင်းမှာတော့သူဟာဘုံးစထိမှန်ခဲ့တာပါဒါပေမဲ့အခုတော့သူရှေ့တန်းကိုပြန်ရောက်နေပြီဖြစ်ပါတယ
်ဇခစတဲ့နာရှုဒရာဝီဒီဘော
ကျွန်တော်တို့ကိုဘာသာကိုကာကွယ်ပြီးရန်သူတွေကိုယူကရိန်းမြေကနေထွက်သွားအောင်မောင်းထုတ်ပစ်ချင်တာပါအဲ့ဒီလိုဆိုရင်ကျွန်တော်တို့ရဲ့သားသမီးမြင်းမြစ်တွေနဲ့နောက်ဆုံးမျိုးဆက်တွေကျွန်တော်တို့အရင်ကပုံမှန်ရခဲ့တဲ့ငြိမ်းချမ်းတဲ့ဘဝတွေဆုံးရှုံးရတယ်လို့မျိုးမကြုံစေချင်လို့ပ
ါဒီလူတွေအားလုံးအတွက်အဓိကအိမ်မက်အဓိကရည်မှန်းချက်ကတော့ဒီစစ်ပွဲကိုနိုင်ပြီးတော့သူတို့ရဲ့မိသားစုတွေစီကိုပြန်လာနိုင်ဖို့ပဲဖြစ်တယ်လို့အာတမ်ကပြောပါတယ
်ဟောမဲဆော့တမာဆဲမ
ကျွန်တော်တို့ရှေ့ဆက်ဖို့အဓိကကြတဲ့အရာကတော့ကျွန်တော်တို့ကိုချစ်တဲ့သူတွေမိတ်ဆွေတငယ်ချင်းတွေနဲ့ယဉ်ကျေးတဲ့ကဘာကြီးတစ်ခုလုံးရဲ့ထောက်ခံအားပေးမှုတွေကြောင့်ပဲဖြစ်လိမ့်မယ်ထင်ပါတယ်လက်နက်တွေလာနေပြီဆိုတာလဲကျွန်တော်တို့ကြားပြီးကျွန်တော်တို့ကို Twitter ပေါ်ကနေအားပေးတာတွေနောက်လှူဒန်းတာတွေနဲ့စူတောင်းမြစ်တာပို့တာပေးတာတွေအားလုံးကိုခံစားရပါတယ
်ရုရှားနိုင်ငံကယူကရိန်းကိုပြီးခဲ့တဲ့နှစ် February 24ရက်နေ့မှာစတင်ကျူးကျော်တိုက်ခိုက်ခဲ့တာကြောင့်အခုဆိုရင်စစ်ပွဲကတစ်နှစ်ကျော်ရှိလာခဲ့ဖြစ်ပြီးတော့ American, Britain, Germany, Power,EU ဥရောပသမဂ္ဂနဲ့မဟာမိတ်နိုင်ငံတွေကတော့ယူကရိန်းကိုစစ်လက်နက်ပစ္စည်းတွေပါဝင်တခြားလိုအပ်တဲ့အကူအညီတွေပံ့ပိုးကူညီပေးနေတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒါပြင် VOA မြန်မာပိုင်းအစီအစဉ်ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American တန်ရဲ2023ခုနှစ်ဧပြီလ9ရက်တောက်ချန်နေ့မနက်ခင်းစီစဉ်တွေကိုလှိုင်းတိုမီတာ24.50-51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ဥအောင်ခင်းရဲ့မြမရေးသုံးသက်ချက်ကျမ်းမာရေးအစီအစဉ်နဲ့အတူတိုင်းရင်သတင်းလွှာမှာနားဆင်ကြရမယ့်အကြောင်းအရာကတော့
ဒီတစ်ခေါက်တော့မြောက်ပိုင်းအဖွဲ့ဟိုဥတီပြီးတော့ငင်းချမ်းရေးဖြစ်စဉ်တစ်ခုဖြစ်လာမယ်ဆိုရင်ဒီ process ကဒီဖြစ်စဉ်ကအလုံးပါ
တိုင်းရင်တည်လွှာအစီအစဉ်မှာနားဆင်ချက်ရပါမယ်ရှင်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ချက်ရအောင်ပါဆရာနာတိန်နာကိုပြည်သူလူထုကခုခံတော်လှန်တဲ့အတွက်ပြည်ရင်းစစ်ဖြစ်နေတာနှစ်နှစ်ကျော်ပါပြီဒါပေမဲ့ဘဲဘက်ကမှနိုင်ဖို့အလားအလာမရှိသေးဘူးလို့နိုင်ငံခြားလိလာသူတွေကသုံးသက်ကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင်
ကောင်စီနဲ့ဒီမိုကရေစီဘက်တော်သားတွေအကြဖြစ်ပွားနေတဲ့ပြည်တွင်းစစ်ဟာအဆုံးအဖြတ်ပေးနိုင်တဲ့အခြေအနေကိုရောက်ဖို့အများကြီးလိုနေသေးတယ်လို့ ODNI Office of the Director of National Intelligence American ထောက်လှမ်းရေးညွှန်မှုရုံးကဆိုပါတယ်။လွန်ခဲ့တဲ့ February 6ရက်နေ့တုန်းနှစ်လေအစည်းအဝေးခန်းစာမှာသုံးသပ်ထားတာပါ။ပြည်ရေးရှင်ရေးတိုက်ပွဲအဖြစ်နှစ်ဖက်စလုံးကသတ်မှတ်ထားတာကြောင့်စစ်စစ်ဆွေးနွေးအဖြစ်ရှာရေးအတွက်အခွင့်အလမ်းမရှိဘူးလို့ဆိုပါတယ်စစ်အုပ်စုပြိုခွင်းရင်အခြေအနေပြောင်းသွားနိုင်တယ်လို့တော်လှန်ရေးကိုပေးတဲ့ပြည်ပအကူအညီတိုးပွားလာရင်လည်းအခြေအနေပြောင်းသွားနိုင်ပါတယ်တဲ့တဖြည်းဖြည်းအခြေအနေဆိုးဝါးလာပေမဲ့အနိုင်ရမယ်လို့ယူဆတဲ့စစ်ကောင်စီကိုတိုက်ခိုက်နေရတာဟာအတိုက်အခံအတွက်အတားကျက်ဖြစ်တယ်လို့သုတေသီအန်တိုနီဒေးဗစ်ကမလ6ရက်နေ့ကအေယာဝရီစာဆောင်မှာပြောသွားပါတယ်ဒါပေမဲ့စစ်တပ်ကိုလျှော့တွက်လို့မရဘူးလို့သတိပေးထားပါတယ်တပ်ပြေးတွေများလာတော့အကြအဆုံးကလည်းများလာတဲ့အတွက်တပ်ပြက်ပြီးပြိုကွဲတော့မယ်ဆိုတော့လိုချင်ရာဆွဲပြောတာမျိုးလည်းရှိတယ်လို့အန်တိုနီဒေးဗစ်ကဆိုပါတယ
်လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကိုစွန့်ခွာလာသူဦးရေဟာ4,000လောက်ရှိမယ်လို့အန်တိုနီဒေးဗစ်ကခန့်မှန်းပါတယ်တိဆုံးသူနဲ့ဒဏ်ရာရသူက1,000ကျွဲလောက်ရှိနိုင်ပါတယ်စစ်တပ်မှာအင်အား3,000လောက်ရှိနိုင်ပြီးရဲတပ်ဖွဲ့မှာ9,000လောက်ရှိနိုင်ပါတယ်တော်လှန်ရေးဘက်ကိုအစုလိုက်အပြုံလိုက်ကူးပြောင်းလာတာမျိုးမတွေ့ရသေးတဲ့အတွက်တပ်သားတွေကိုထိန်းချုပ်ထားနိုင်ပုံရတယ်လို့ဆိုပါတယ်ဒါပေမဲ့တပြည်လုံးခုခံတွန်းလှန်နေတာကိုနှိမ်နင်းနိုင်တဲ့အင်အားစစ်ကောင်စီမှာမရှိတာကတော့သိကြနေပါတယ်အင်အား100ကျော်ရှိရင်တိုက်ရင်လို့ခေါ်နေတာမို့လေချောင်းကနေတိုက်ခိုက်တာတွေများလာပါတယ်အရက်သားတွေဒုက္ခတွေဖြစ်ကုန်ကြပါတယ်ပျောက်ကြားတက်တွေကတော့လေချောင်းရံကိုတင်းဆောင်ရင်ခုခံတိုက်ခိုက်နိုင်မဲ့နီးလန်းတွေကိုသင်္ကန်းစာယူနိုင်နေပြီမို့ထိတ်လန့်စရာမဟုတ်တော့ဘူးလို့ဆိုပါတယ
်တပီလုံးမှာဖြန့်ကျဲထားတဲ့တက်တွေအတွက်ရိတ်ခါပစ္စည်းထောက်ဖို့ရေးဟာစစ်ကောင်စီရဲ့အဓိကပြဿနာတစ်ခုဖြစ်ပါတယ်ချင်းပြည်နယ်လိုသွားရလာရတဲ့ခက်ခဲတဲ့နေရာမှာထောက်ပို့ရေးဟာစစ်ကောင်စီရဲ့အားနည်းချက်တစ်ခုဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီရဲ့ထောက်ပို့ရေးကိုအကွက်ချပြီးပိတ်ဆို့ဖြတ်တောက်နိုင်မယ်ဆိုရင်အရှိတ်ကိုထိုးလိုက်တယ်လို့ဖြစ်သွားနိုင်ပါတယ်။မြမရေးရာသူတေတီမိုက်ကယ်မာတင်ကတော့စစ်ကောင်စီဟာဇက်သိန်းခန်းရောက်နေပြီလို့ဆိုပါတယ်။တော်လှန်ရေးပျောက်ကြားဥယျာဉ်တသိန်းလောက်ရှိမယ်လို့ခန့်မှန်းတာမို့ဒီစစ်တီတွေကိုလက်နဲ့တပ်ဆင်ပေးနိုင်တဲ့အတိုင်းအတာကိုလိုက်ပြီးအခြေအနေလည်းပြောင်းလဲသွားနိုင်တယ်လို့သုံးသပ်ကြပါလေ
။မြမပြည်ရင်းစစ်အခြေအနေလေခဲတဲလဲဖြစ်နေတာကိုကြည်ပြီးဘယ်ဘက်ကအပေါ်စီးရနိုင်တယ်ဆိုတာကိုနိုင်ငံသားသူတွေတီတွေကလေ့လာဆန်းစစ်ကြပါတယ်။တမ်မရော်အကြောင်းစာအုပ်စာရန်တွေရေးသားပြုစုထားတဲ့ပမောက္ခအန်ဒရူးဆက်ကတော့စစ်တပ်ဟာပြည်ရင်းစစ်ကိုမအောင်နိုင်ပေမဲ့အာဏာလက်လွတ်မဖြစ်သွားရအောင်ညှိမျိုးစုံသုံးလိမ့်မယ်လို့ဆိုပါတယ်။တတွင်းပုံကံမှုကြီးပေါ်ပေါက်လာတာမျိုးဒါမှမဟုတ်ပြည်ပကလက်နက်ပစ္စည်းဝင်လာတာမျိုးမဟုတ်ဘူးဆိုရင်တော့ပြည်တွင်းစစ်ဟာနှိမ့်နဲ့ချီပြီးကြာနိုင်တယ်လို့အန်ဒရူးဆက်ကမြင်ပါတယ် NUG အစိုးရမှဗန္နာငွေတောင်းတင်းဖို့သာလိုတယ်လို့ဥရောပသုတေသည့်သတင်းသမားဒေးဗစ်ဟုတ်ကဆိုပါတယ်ငွေရှိရင်စုငွေတွေပေးနိုင်ပါတယ်ဒုက္ခသည်တွေကိုကူညီနိုင်ပြီးလက်နက်ပစ္စည်းလည်းဝယ်ယူနိုင်တယ်လို့ဆိုပါတယ
်မြမရေးရပါကူဘတ်ဒီလစ်နာကတော့စစ်တပ်မှခေါင်းဆောင်ပိုင်းကိုဖျောက်ထုတ်ဖမ်းဆီးတာတွေနဲ့အောက်ပိုင်းမှာမကျေမနပ်ဖြစ်တာတွေရှိခဲ့ပြီးမဲ့နောက်ဆုံးကြတော့အမိတ်နာဂာနဲ့ဘဝကနေမထွက်နိုင်ဘူးလို့သုံးသပ်ပါတယ်အမိတ်နာဂာနဲ့စစ်တလေးကြောင့်စစ်အာဏာရှင်တက်ဆိုးရှည်နေတာဖြစ်ပါတယ်ဒါပေမဲ့ဒီတခါတော့တက်ချုံမင်းအောင်လွန်နဲ့အပေါင်းပါတို့ရဲ့ညံပြင်းမှုကြောင့်အရင်တို့တက်ဆိုးရှည်နိုင်ပါမလားလို့ဘာတစ်လင်နာကမေးခွန်းထုတ်ထားပါတယ်ဒီလောက်ဆိုးရတဲ့အခြေအနေကိုမတွေ့ဘူးသေးတာမို့ဘယ်လိုဖြစ်မယ်ဆိုတာခမရခဲ့တယ်လို့လည်းဆိုပါတယ်တပြည်လုံးယွန်ရှာမုံတိနေမှန်းတည်တဲ့စေအုပ်စုဟာနွားခွဲကြားကြိုက်ဘဝကိုရောက်သွားမှာစိုးရိမ်နေကြတယ်လို့ဆိုပါတယ်မဖြစ်နိုင်တာတွေမလုပ်သင့်တာတွေကိုလှုပ်ခိုက်နေပေမဲ့အမိန်ကိုနာခံနေကြတုံးပါပဲခရိုနီတွေကလည်းသူတို့ရဲ့စီးပွားရေးပါပျက်စီးလာမှာကိုစိုးရိမ်လာကြပါတယ်တက်ချုပ်ကတော့စီးပွားရှာလို့ကောင်းတုံးပါပဲတက်ချုပ်နဲ့အဖွဲ့ကိုနွားခွဲကြားကြိုက်ဘဝကိုရောက်အောင်စွန့်ဆန်နိုင်ဖို့လိုပါတယ်ဒါမှမဟုတ်ရင်တော့မြမပြီးဟာစီးပွားရေးနိုင်ငံရေးနဲ့လူမှုရေးချောက်ကြီးတဲ့ကိုဆက်လက်ကြာဆင်းဖို့သာရှိတော့တယ်လို့ဗတ်တစ်လစ်တာကသုံးသပ်ထားပါတယ်ခင်ဗျာ
ဦးအောင်ခေရဲ့မြမရေးသုံးသပ်ချက်ပါရှင်အခုတော့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပါမယ်ဒီသတင်းပတ်မှာတော့ရှောင်းကျင်သင်းတဲ့အစာနဲ့နီးနာတွေကိုပြောပြမှာပါမြန်မာနိုင်ငံတဲ့စိုက်ပျိုးထုတ်လို့ရမှာဓာတုဆေးအသုံးမြလွန်တာကြောင့်အာဟာရရော့ကြကုန်တာအပြင်တခြားအကျိုးဆက်များစွာပါထပ်ဆင့်ခန်းစားလာရတယ်လို့အာဟာရပညာရှင်တွေကထောက်ပြပါတယ်။ဒီအကြောင်းနယူးယောက်မြို့ကနေတက်ကတူကအပြည်ပြည်ဆိုင်ရာအစာအာဟာရဆိုင်ရာပမောက်ခဒေါက်တာခင်မာချိုကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปมอคดอกเตอร์เคมาโชครับเราတို့อาหารရှိစာရနိုင်ရင်းနဲ့စားတောက်ပုံပြဿနာတွေနဲ့ပတ်သက်ပြီးတော့အရသာဒီအစီငံအချို့ပေါ့เนาะအဲ့ဒါကိုဥစားပေးလွန်တာနဲ့နောက်ဒီအပေါ်ရန်လှပတဲ့ဆံဖြူနဲ့အခွန်အကုန်နှွာပစ်ထားတဲ့အသီးရွက်မျိုးကိုအာဟာရထက်ဖို့ဥစားပေးမိတာတွေနောက်စားတဲ့ဆံလုံးညုံနဲ့တဘာဝဟင်းသီးဟရက်တွေအကြောင်းပြောပြီးမှအခုတစ်ခေါက်တော့ဆံမရည်သတိပြုရှောင်ကျင်သင့်တဲ့စားစရာတွေနီးလာတွေကိုပြောမှမို့ဘယ်ကနေစပြီးတော့ရှင်းပြခြင်းလဲဆင်မ
ဟင်းကပ်အမွေးကြိုင်ပေါ့မြမလူမျိုးတွေရဲ့ဟင်းတွေမှာချက်ကြတယ်အခုနောက်ပိုင်းဟင်းကပ်အမွေးကြိုင်ကို ready made လာတဲ့ဟာတွေကိုသုံးကြတယ်အဲ့ဒါတခုလည်းနည်းနည်းလေးသတိထားစေချင်တယ်အဲ့တော့ပစ္စည်းတစ်ခုခုကစက်ရုံကြီးကနေထုတ်လိုက်တယ်အပေါ်မှာတက်ထားတဲ့အညွှန်းပေါ့နော်ဒီအညွှန်းကအတိအကျဖော်ပြမထားဘူးအထဲမှာဘာတွေနဲ့ဘယ်လိုလုပ်ထားတယ်ဆိုတာမသိဘူးဆိုရင်အဲ့ဒီအစားအသောက်ကစားတောက်သင့်ရွေးချယ်တဲ့ထဲမှာမရွေးချယ်သင့်ဘူးပေါ့နော်ဘာဖြစ်လို့လဲဆိုအထဲမှာဘာမှမသိတာဖြစ်တဲ့အတွက်အရသာဘလောက်ပဲကောင်းကောင်းအယုတ်အသွင်သဏ္ဍာန်အစင်းသဏ္ဍာန်ဘလိုပဲစိတ်ဝင်စားမှုကောင်းကောင်းကျန်းမာရေးအတွက်ကကြတော့သူကပြဿနာဖြစ်နိုင်တယ်ဒါကြောင့်မို့လို့ဟင်းကအမွေးကြိုင်ဆိုတော့စနွင်းလေမြန်မာပြည်မှာစနွင်းဒါကျမတို့ဆိုအိမ်မှာစနွင်းနေအများကြီးစိုက်တယ်ဒီစနွင်းကထုတ်ထားစနွင်းချက်ဒီပေါ့စနွင်းကနေလောက်ထားတယ်စနွင်းမှုန့်ဒီစနွင်းမှုန့်စစ်စစ်ကိုမိဖို့ကြောင့်မြန်မာအများအားရှိတင်တယ်ပြီးရင်ဂျင်းပေါ့နော်အားပြီးလို့ရှိရင်စနွင်းနဲ့ပုံစံတူတယ် family တူတယ်တရက်ကင်းလို့ခေါ်သေးတယ်မြန်မာပြည်မှာအဲစနွင်းတဲ့အတိုင်းပဲအဲကောင်ပပလေးတွေလှီးပြီးတော့ဈေးထဲမှာလည်းရောင်းတယ်အခုမြို့ပေါ်က city mart တွေမှာလည်းရောင်းတယ
်ဟုတ်ကဲ့ဆရာမနောက်ထပ်ရောသတိပြုရှောင်ကျဉ်တင်တာရှိသလားဆင်မ
ခင်ရွက်တွေကိုဈေးကသွားဝယ်တယ်ဒီခက်ကကြတော့ဈေးတွေကျွေးကြတယ်အဲ့တော့စိမ့်နာတွေကိုစိမ့်နေအောင်ဝါတာတွေကိုဝါနေအောင်ဆိုပြီးတော့ဈေးတွေသုံးတယ်အဲ့တော့ဝယ်လိုက်တုန်းကတော့အစိမ့်ရောင်ကအစိမ့်ရောင်အဝါရောင်ကအဝါရောင်အိမ်ရောက်လာပြီးနောက်နေလဲကြအောင်အကုန်လုံးကအစိမ့်တွေအကုန်လုံးကအဝါတွေဖြစ်ပြီးအဝါတွေအကုန်လုံးကအမဲမျိုးပုတ်တွေဖြစ်ကုန်အဲ့တော့ဘယ်သူမှမစားကျင်တော့လွတ်ပစ်အဲ့တော့အဓိကကတော့ဈေးတွေကျွေးတဲ့ပြဿနာပေါ့နော်။ကြီးညံဈေးတွေကျွေးတယ်။အယောင်ကိုထိန်းထားတဲ့ဈေးတွေကျွေးတယ်။ပြီးရင်လမ်းသွားအောင်လို့ဟိရွက်တွေကိုနှိုးမသွားအောင်လို့လမ်းနေအောင်လို့လုပ်တဲ့ဈေးတွေကျွေးရယ်။ဆိုအဲ့ဒီဈေးတွေဟာလေဘယ်လိုနေရာနေရနေဘယ်လိုနေဆက်တွေဘယ်လိုနေရနေဘယ်လိုဝင်လာမှန်းမသိတဲ့ register မှတ်ပုံတင်ထားတဲ့ဟာတွေမဟုတ်တဲ့။အဲ့တော့အစိုးရအနေနဲ့ကလည်း FDA ကနေစီမံစည်းကမ်းနေထုတ်ပြီးတဲ့စစ်ဆေးမှုတွေဆိုတာကဘလို့မှအသေးစိတ်မလိုက်နိုင်ဘူးရက်ွက်ဈေးွက်တွေကိုအဲ့တော့ဒီဈေးတွေကမြို့ဝနေပြီးတော့နေကနေရွာထိရောက်သွားတယ်အခုရွာမှာရှိတဲ့ရင်းနှီးဟိရွက်တွေကအစားသူအဲ့လိုမျိုးတွေဖြစ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့ဒီဓာတုဈေးသုံးလုံးတဲ့ပြဿနာကဘ လူပဲပုံဖြစ်လာတာလဲဆင်မရင
်ဒီဒီအွေတီးရအစားနံပါတ်1ကကျတော့စိုက်ပျိုးထုတ်လုပ်တဲ့နေရာမှာစပြီးတော့မြေပြင်တဲ့ကစနစ်ကြအောင်မြေမပြင်းဘူးမြေကြီးတွေကအပေါ်ရန် top swine လို့ပြောတယ်တပေးနှစ်ပေးတွေကမြေကြီးတွေကအကုန်လုံးကတကယ်စိုက်ပျိုးဟိုလူသားအကျိုးပြုစေမယ် micro လို့ပြောတာတွေအကုန်လုံးကမရှိတော့တီကောင်နေဆိုရင်ဘယ်ရှားမှမသိတော့အဲ့တော့အပေါ်ကဟိနိဟိမဲ့စိုက်ပျိုးထုတ်လို့မှုကိုအာနိတင်ဖြစ်စေမယ်အပေါ်ရန်မြေလွှားတွေအကုန်လုံးကမကျန်းမာတော့မကောင်းတော့ healthy soil တွေမဟုတ်တော့အဲ့တော့ဘာဖြစ်လဲဆိုတော့အပြင်မှာဆေးရောက်နေသူကလေအရန်ရောက်နေအဲ့ဒီဆေးတွေကလေခုနဒီမြေအသီးတွေကိုပုံမှန်တဘာဝအီးတိုင်းစိုက်ပျိုးထုတ်လုပ်မဲ့အစားဒီဆေးတွေကျွေးလာရင်အရွက်တွေကြီးကြီးဖြစ်လာမယ်တဟုန်တို့အပွင့်တွေတဟုန်တို့ပွင့်လာမယ်အသီးတွေတဟုန်တို့သီးလာမယ်အဲ့ဒီဓာတုဆေးတွေကိုကျွေးတဲ့ရင်ကျေးမှုကြီးကကာချာကြီးကအရန်ကူများနေတယ်အဲ့ဒါကြီးကတော့မြန်မာပြည်အတွက်အင်မတန်ကြောက်စရာကောင်းတယ်ဒီစိုက်ပျိုးထုတ်လုပ်မှုလေကွင်းတွေငငယ်တော့ကတော့ကွင်းထဲရောက်ပြီးဆိုလက်ကြီးနှစ်ဖက်ကိုဝါဆိုမြှောက်ပြီးတော့အပြင်ဘက်ကြီးဖွင့်ပြီးအသက်ကိုရှူရှားလိုက်အခုအဲ့လိုရှူလို့မရတော့အရန်ကြောက်စရာကောင်းတယ်အဲ့လိုရှူလိုက်လို့ရှိရင်ဗစက်ထုပ်ကိုတန်းဝင်ပါကပုတ်သက်စီပေါင်းသက်စီမှုသက်စီအစိတ်တွေရဲ့ကျွင်းကျန်နေအဲ့လေထဲမှာအပြည့်ပဲပြီးရင်စပားဆိုင်ပြုံးမှုကထုတ်လာတဲ့မီသိန်းတွေကာဗွန်အောက်ဆိုက်တွေလေထဲမှာရှိတဲ့ကာဗွန်အောက်ဆိုက်ကအရန်မြင့်တ
ာဟုတ်ကဲ့ဆရာမအခုလိုဒီဓာတုဆေးသုံးလွန်းတာနဲ့ဒီလေထုထိခိုက်တာကြောင့်နောက်ဆက်တွဲတွေရောသတိပြုစရာရှိသလားဆရာမ
ကျမတို့ခု global warming climate change လို့ပြောကြတဲ့နေရာမှာ atmospheric carbon dioxide ကအရန်ကို rising ဒါကြောင့် temperature ဘာလို့မြင့်လာလဲဆိုတာကအဲ့ဒါလေးကြောင့်အဲ့တော့ကျမတို့ကသိပ္ပံကြီးကြ global သုတေသနတွေလုပ်တယ်ထွက်လာတဲ့အဖြေတွေကဒီလိုပိုသက်ဆေးပေါင်းသက်ဆေးတွေကြီးမြန်ဆေးတွေဒါတွေကျွေးချင်းကြောင့်ပတ်ဝန်းကျင်ရဲ့ဘလောက်တောင်မှထိခိုက်ဆိုးရွားမှုတွေဖြစ်လဲဆိုတော့ထုတ်လုပ်တဲ့စားသုံးကုန်ဒီနံဥပမာပြောရလို့ရှိရင်မြန်မာလူမျိုးတွေဆိုတော့ဆန်စားတယ်ဆိုတော့စဘာပေါ့ပြီးလို့ရှိရင်ပြောင်းပေါ့ပြီးရင်ပဲမျိုးစုံမှာဘလောက်တောင်ကျသွားလဲဆိုရင်အသားဓာတ်ပါဝင်မှုက20ရာခိုင်နှုန်းထိအောင်ကျတယ်တန်တက်ပါဝင်မှုက14ရာခိုင်နှုန်းထိကျပြီးတော့ဇင့်တက်ပါဝင်မှုက15ရာခိုင်နှုန်းထိရော့ကျသွားစေတယ်ဆိုတဲ့သုတေသနတွေ့ရှိချက်ကိုကျမတို့တွေ့ထားတယ်။အရန်ကြောက်စရာကောင်းတယ
်။ဟုတ်ကဲ့ဆရာမ။နောက်ထပ်ရောနောက်ဆက်တွဲသတိပြုစရာရှိသေးလားဆရာမ
။ဒီပဝင်းကျင်ရဲ့ temperature ကြီးက5 degree celsius အရန်တိုးရင်ကျမတို့အကုန်အေးပျော်ပြီးသေးကုန်ကြတော့မှာ။ဒါကြောင့်မို့အရန်ကြောက်လို့ကဘာလုံးဆိုင်ရာကာကွယ်မှုတွေအများကြီးလုပ်နေကြတယ်။အဲ့ဒီထက်မှဘာလဲဆိုဆွဆွကပြောတယ်အဲ့လိုရာသီဥတု temperature တွေမြင့်သွားတဲ့အတွက်ကြောင့်ခုနပိုးတွေမှိုတွေကအရန်ကြတယ်အဲ့တော့ဘာဖြစ်လဲဆိုနောက်ဆက်တွဲခုနပိုးသက်ဆေးတွေမှိုသက်ဆေးတွေမတရားသုံးစွဲတာတွေဆိုတော့သူကဂျက်အေးသူ့အမေရိုက်တယ်လို့ဖြစ်အကုန်လုံးကပတ်ပတ်လဲပြီးတော့ပြဿနာတွေကတကယ့်ကိုမြောင်များစွာကိုကျွန်တော်တို့ဒီစိုက်ပျိုးထုတ်လို့မှုခွင်းဆက်ကြီးတစ်ခုလုံးကရင်ဆိုင်နေရတယ်ဗမာတိတာလဲဆိုတော့အခုဟောမြင်းကလေးနေလှုပ်ပြန်ပြီဟာအခုမိုးရသူမှုကမလို့တဲ့အချိန်ဇီစိတ်တိုင်းချိန်မှာမိုးတွေကမတရားရွာလာပြန်ပြီမိုးတွေဆွေးလာပြန်ပြီဟောလို့တဲ့အချိန်ကျတော့မိုးမရွာဘူးမိုးခေါင်ကြီးကြီးတွေပကြအက်ကိုမရေတွေသွင်းရပြန်ပြီအဲ့ဒီမှာစိုက်ပျိုးစရိတ်ထုတ်လို့မှုစရိတ်တွေကလိုတာထက်အစာပေါင်းများစွာပိုးပြီးတော့ကုန်ရောထွက်လာတဲ့ဒီနံရဲ့ချောင်းစရာဈေးကွက်ကမရှိဈေးရမရှိဒါကြောင့်မို့လို့ကျမတို့လက်သမားတွေကဆင်းရဲပြီးရင်ဆင်းရဲရင်မွဲပြီးရင်မွဲရင်အဲ့တော့ပတ်စံအဖြစ်တော့ရတယ်ဒါမှငွေရေးပြောင်းလဲမှုကြောင့်အိုက်ပဆန်ကဘာမှပြန်ဝယ်လို့မရတော့ကုန်ထုတ်လို့မှုစရိတ်တွေအလုတ်သမားစရိတ်တွေအဲ့ဒီပြဿနာကြီးကိုကျမတို့တိုင်းပြည်ကရှင်းမပေးနိုင
်ဘူး။ဟုတ်ကဲ့ဆရာမ။နောက်ဆုံးရောဘာထပ်ပြောချင်တယ်လဲဆရာမ
။ကျမတို့ရဲ့ကျန်းမာရေးကဏ္ဍအာဟာရကဏ္ဍမှာအဲ့ဒီပြဿနာကြီးကဘယ်လောက်ထိသာထိခိုက်နေလဲဆိုရင်အခုဆန်တော့စားနေရပဲလေ။ဖွဲ့စုံနေတဲ့ပေါ်ဆန်မွေးလေးကိုစားနေရပဲ။ဒါပေမဲ့အဲ့ဒီဆန်စိုက်ပျိုးထုတ်လို့မှုမှာသုံးလိုက်သွင်းလိုက်တဲ့ရေကဘယ်လောက်ထိအာဆင်နစ်တွေပါလာတာလဲ။ပြီးရင်ဆော့ဆော့ကပြောသလိုအခု atmospheric carbon dioxide ကြီးကလေထုထဲမှာအရင်များနေတာခုနပြောတဲ့ပိုးသက်ဆေးတွေပေါက်သက်ဆေးတွေမှုသက်ဆေးတွေစပါးတွေပဲစိုက်ပျိုးထုတ်လို့မှုကထွက်လာတဲ့မီသိန်းတန်ငွေတွေအဲ့ဒီတွေရဲ့ရိုက်ခတ်မှုကြောင့်အခုဆန်တို့ဂျုံတို့ပဲတို့ရောင်လာအသားဓာတ်တန်တက်ပြီးဇင့်တက်ပြီးရော့ကျသွားတယ်ဆိုတာအဲ့ဒီသမင်းကိုပဲစားနေတဲ့သူတွေရဲ့အာရုံဘယ်လောက်ထိအောင်မြန်ချုပ်တဲ့သွားပြီလဲဆန်တခုလဲကိုပြီးခိုနေရမဲ့သူဆိုရင်သွားပြီအဲ့တော့သမီးမကောကဒီလိုကိုဖြစ်နေပြီဆိုတော့ကျမတို့လူမျိုးတွေအားရချွတ်တဲ့မှုကတွေးကြည့်ရင်အင်မတန်မှကြောက်စရာကောင်းတယ်ဒါကကျမတို့ကသိပ္ပံပညာတွက်ချက်ပြီးထွက်လာတဲ့အဖြစ်တွေရတွေးကြည့်ပြီးအရန်ကြောက်သွားလို
့ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာတော
်ကိုဝင်းမင်းရဲ့ဂျမ်းမာရေးအစီအစဉ်ပါရှင်အခုတော့သတင်းပတ်စင်ခဏတစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ချက်ရအောင်ပါနေကြာဒေတာသတင်းတောက်တွေအပတ်စဉ်စူးစီးတင်ပြနေတာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသအတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ထိုင်းမြန်မာနယ်စပ်မြောက်ရီဘတ်ချမ်းမှာရှိတဲ့ရွှေကုတ်ကိုမြို့တဲ့အနီးကကရင်နယ်သားဆောင်တပ်ကင်းစခန်းနှစ်ခုကို KNLA ပူးပေါင်းတပ်ဖွဲ့တွေကစီးနင်းတိုက်ခိုက်ခဲ့ပါတယ်စစ်တပ်ကလုံးမဲ့ရွေးကောက်ပွဲကိုတော့ရခိုင်ပြည်ကျောင်းသားနဲ့လူငယ်များအစည်းအရုံး AASYC ကစတင်တဲ့ကမ်ပိန်းတစ်ခုကိုတော့စစ်တွေမြို့မှာလုပ်ခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့ကလေးမြို့နယ်တဲ့စစ်တပ်ကအင်အားအလုံးကြီးနဲ့ထိုးစစ်ဆင်နေမှုကြောင့်ဒေသခံပြည်သူ 3,000 နီးပါးလောက်ဟာဘေးလွတ်ရာကိုထွက်ပြေးနေကြရတဲ့အကြောင်းတွေကိုနားဆင်ကြားရမှာပါ။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြောက်ဝတီမြို့နယ်ရွှေကုတ်ကိုမြို့တဲ့အနီးထီကော်ထောရွာကကရင်နယ်ခြားဆောင်တပ် PGF ကင်းစခန်းတစ်ခုကိုကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေကဗုဒ္ဓဟူးနေ့မနက်ပိုင်းကစီးနင်းတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွှေကုတ်ကိုမြို့ထီကော်ထောရွာက PGF နဲ့စစ်ကောင်စီတပ်တို့ထိုင်ထားတဲ့စခန်းတစ်ခုကို KNLA ပူးပေါင်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့ရမှာရွှေကုတ်ကိုမြို့တစ်စင်မှဂိမ်းဒေတာထဲရှိလောင်းကစားယုံတွေလူနေအိမ်တွေရှိတဲ့နေရာတွေမှာပါနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်အဲ့ဒီနောက်တိုက်ပွဲပြင်းထန်တဲ့အတွက်စစ်တပ်ကလေကြောင်းကနေပစ်ကူပေးခဲ့တယ်လို့တိုက်ပွဲအတွင် BGF တပ်ကအရာရှိအပါဝင်ထိခိုက်သေးဆုံးမှုတွေနဲ့ KNLA ပူးပေါင်းတပ်တွေဘက်ကကြဆုံးခဲ့တာရှိတယ်လို့ရွှေကုတ်ကိုဒေတာခံတယောက်ကပြောပါတယ်
ကချင်းပြည်နယ်ရွှေကိုမြို့နယ်စီတာရွာရဲ့အေဘီလာ9ရက်နေ့မှာစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးတွေကြောင့်လူနေအိမ်တွေမီးလောင်ပျက်စီးခဲ့တယ်လို့လေရင်နဲ့လည်းဘုံကျဲခဲ့လို့လူနေအိမ်တွေထပ်မံမီးလောင်ပျက်စီးခဲ့ရတယ်လို့ရွှေကိုဒေသခံတွေကပြောပါတယ်ခလာရ89ခလာရ10ကအင်အား60လောက်ပါတဲ့အဖွဲ့အပြင်ဗမော်အခြေဆိုင်ခမာရ236ကအင်အား80ပါပူပေါင်းအဖွဲ့နဲ့ KIA PDF ပူပေါင်းအဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးမန်ဝုံကြီးရွာစီမူကြီးရွာရုပ်ကိုလည်းမီးရှို့ဖြက်စီးခဲ့တဲ့အပြင်စီတာရွာကိုလည်းမီးရှို့ခဲ့တာဖြစ်ပါတယ်ညနေ 3:00 ခွဲအချိန်မှာတော့ Jet Fighter 2စီးနဲ့ရှစ်ကြိမ်ထက်မနည်းဘုံကျဲခဲ့ပြီးညနေ 9:00 ခွဲလောက်မှာမြစ်ကျင်းသားဘက်ကနေတက်လာတဲ့ Jet Fighter နဲ့ထပ်မံဘုံကျဲသွားတယ်လို့ဒေသခံတွေကပြောပါတယ်
ချင်းပြည်နယ်ဖလန်းဟာခါကြာကာလာမပေါ်မှာရှိတဲ့တလန်ဇာရွာကလူနေအိမ်ခြေခုနှလုံးကိုစစ်ကောင်စီတပ်ဖွဲ့တွေကဧပြီလ3ရက်နေ့မှာမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဖလန်းမြို့ကနေဟာခါမြို့ကိုစစ်ကြောင်းထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ဟာချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတောက်လျှောက်ဖြစ်ပွားခဲ့ပြီးဧပြီလ3ရက်နေ့ကတလန်ဇာရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။အဲ့ဒီနောက်ရွာထဲဝင်ပြီးလူနေအိမ်တွေကိုမိရှုဖျက်ဆီးခဲ့တာလို့ချင်းကာကွယ်ရေးတပ်ဖွဲ့ရီဖက်ကပြောပါတယ်ဒါအပြင်မတူပြီးပလက်ဝကလားမပေါ်မှာရှိတဲ့ကလားရွာကိုလည်းစစ်ကောင်စီတပ်ဖွဲ့ကမတ်လ31ရက်နေ့ဧပြီလ1ရက်နေ့ကမိရှို့ခဲ့တာကြောင့်လူနေအိမ်ခြေ30မိလောင်ပြကျခဲ့ရပါတယ်
စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့အကြားစစ်ရေးတင်းမာနေတဲ့ရှမ်းပြည်မြောက်ပိုင်းနောင်ချူမြို့နယ်ထဲမှာအရက်သားတယောက်မိုင်းနှင်းမိပြီးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဧပြီလ3ရက်နေ့မနေ့အစောပိုင်းကဖြစ်ပွားခဲ့တာပါ။နောင်ချူမြို့ကုန်းညောင်ရွာသားတယောက်ရွာကနေဆိုင်ကဲတစည်းနဲ့သူ့ရဲ့ဂျန်ခင်းကိုအသွာမြို့ရဲ့အနောက်ဘက်15မိုင်လောက်အကွာမှာမိုင်းနှင်းမိတာဖြစ်ပြီးမိုင်းစထိမှန်ဒဏ်ရာကြောင့်နောင်ချူစေးရုံမှာစေကူတာမှုခံယူနေရတယ်လို့ဒေသခံတယောက်ကပြောပါတယ်။ဒါအပြင်ဧပြီလ1ရက်နေ့ကလည်းနောင်ချိုမြို့နယ်လုံခံရွာနာကလမ်းမှာထောင်ထားတဲ့မိုင်းကိုရခင်းသွားတဲ့ရွာသားတွေနဲ့ PDF တပ်ဖွဲ့တွေကပူးပေါင်းပြီးဖြိုတဲ့အချိန်အနီးမှာမိုင်းတလုံးပေါက်ကွဲလို့ PDF တပ်ဖွဲ့ဝင်၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
မွန်ပြည်နယ်ရေးမြွနယ်အောင်သာယာနဲ့ကနင်ကမော့ရွာကြားရောဘတ်ချန်အတွင်းတည်ဆုံနေတဲ့အမျိုးသားနှစ်ယောက်ရဲ့အလောင်းကိုတွေ့ရှိခဲ့တယ်လို့အလောင်းသွားကောက်သူတွေကပြောပါရယ်။ဧပြီလ3ရက်နေ့ကသနတ်တန်ယာနဲ့တည်ဆုံနေတဲ့အမျိုးသားတဦးရဲ့အလောင်းအပြင်အဲ့ဒီနေ့မတိုင်ခင်တရက်ကလည်းအသက်48နှစ်အရွယ်ရှိမော့ကနင်ရွာတက်တာကိုဝင်းနိုင်ဆိုသူရဲ့အလောင်းကိုတွားကောက်ခဲ့ပြီးလမိုင်းမြုပ်ပြည်သူစေယုံရှိရင်ခွဲယုံကိုပို့ခဲ့ရတယ်လို့မော့ကနင်ကြီးရွာရွှေဟန်တာပရဟိတအသင်းဝင်ကပြောပါရယ်အလောင်းတွေ့ခဲ့တဲ့နေရာအနီးကဘေးလမိုင်းနဲ့အေးကဘာကြီးရွာကြားမှာလဲဧပြီလ3ရက်နေ့မနေ့အစောပိုင်းကစစ်တပ်နဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားတိုက်ပွဲတဲ့ဒေသခံမျိုးသားတယောက်နဲ့မျိုးသမီးတယောက်တို့တနတ်ထိမှန်ဒဏ်ရာရရှိခဲ့ပါရယ်
စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုရခိုင်ပြည်ចောင်းသားနဲ့လူငယ်များအစည်းအရုံး AASYC ကစတင်တဲ့ကမ်ပိန်းတစ်ခုကိုစစ်တွေမြို့မှာအေဘီလာ၂ရက်နေ့ကပြုလုပ်ခဲ့ပါတယ်စစ်ကောင်စီကသူတို့လူလာတဲ့အာဏာရှင်စနစ်နဲ့2008အခြေခံဥပဒေကိုပြန်ပြီးအသက်သွင်းဖို့နဲ့တရားဝင်အစိုးရတရက်ဖြစ်လာဖို့အတူယောင်ရွေးကောက်ပွဲကိုကျင်းပဖို့စူးစမ်းနေတယ်လို့យေတာထားတဲ့လက်ကမ်းစာဆောင်တွေကိုစစ်တွေမြို့ရှုခင်းတာလမ်းကနေရာတချို့မှာကတ်ခဲ့ကြတယ်လို့လမ်းမကြီးတွေမှာလည်းချခဲ့ပါတယ်အခုလိုလောက်ရတာကတော့စစ်ကောင်စီကိုနိုင်ငံရေးအရာဆန့်ကျင်တာဖြစ်တယ်လို့ဥပဒေကြောင်းအရာလည်းဆန့်ကျင်တာဖြစ်ပြီးအမှန်တရားနဲ့တရားမျှတမှုရရှိရေးအတွက်ဒီရွေးကောက်ပွဲကိုဆန့်ကျင်ရတာဖြစ်တယ်လို့ AASYC ကတာဝန်ရှိသူတဦးဖြစ်တဲ့ကိုတင်ဦးကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါစကိုင်းတိုင်းကလေးမြို့နယ်မြောက်ပိုင်းဒေသမှာစစ်ကောင်စီတပ်ဖွဲ့ကအင်အားအလုံးအရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ရွာပေါင်း10ရွာကျော်ကဒေသခံပြည်သူ3000နီးပါးလောက်ဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပါတယ်။
စစ်ကောင်စီတပ်ဖွဲ့ဟာကလေးမြို့ကနေ12မိုင်လောက်ဝေးတဲ့မြောက်ပိုင်းဒေသဘက်ကိုမလကုံပိုင်းကစတင်ထိုးစစ်ဆင်တိုက်ခိုက်လာခဲ့ပြီးပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့မလ31ရက်နေ့ကစလို့ပြင်းထုပ်ဦးရွာအနီးတိုက်ပွဲဖြစ်ပွားခဲ့ကြရာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုအပြင်လက်နက်ကြီးတွေအပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီလိုအပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်ခံရမှုကြောင့်ကလေးမြို့မြောက်ပိုင်းဒေသကရွာပေါင်း10ရွာကျော်ကဒေသခံပြည်သူတွေဟာကလေးမြို့ပေါ်ဘက်ကိုရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ချင်းမျိုးသားကကွေတက်မတော် CNDF တက်မဟာလေးကတာဝန်ရှိသူတယောက်ကပြောပါတယ
်သူကတုံးစည်နေကြတဲ့ခုချမ်းသာရေးဘက်ကနေတက်လာတာပေါ့နော်ဒီနေ့ကတော့ဆက်ဆောင်တဲ့ငမများဘူးတုံးစည်နေကြမှာဒီတပွဲတတော်ပြင်းလို့ပြန်ထောင်သွားတယ်ဆောက်ပြောရှောင်ကြတာကိုကြည့်ပေါ့ဒီကတက်ပစ်ကဒီဘက်ကမရမကဝင်ချင်ဝင်ချင်နေရတချမ်းမတိုင်းချင်ဒီဘက်ကဝင်ဝင်ချင်နေပုံစံပြီးတော့တပွဲနဲ့ပြန်ထောင်နေတယ်
ရွာလုံးကျွတ်စစ်ဘေးတိမ်းရှောင်ကြရတဲ့ကြီးရွာတွေကတော့အောင်ရွာမင်းလှညောင်ကုန်းပြင်းတော်ဦးမြောက်ချောတော်လက်ပံချောင်းချင်းစုတာယာကုန်းနန်းချောင်းပြီးတော့သာချမ်းသာကြီးမောက်လင်းစတဲ့ရွာတွေဖြစ်ကြပြီးအဲ့ဒီရွာတွေကချင်းလူမျိုးအများစုနေထိုင်ကြတဲ့ရွာတွေဖြစ်ပါတယ်ကလေးမျိုးပေါ်ကိုထွက်ပြေးတိမ်းရှောင်နေကြတဲ့စစ်ဘေးရှောင်ပြည်သူတွေကိုအရက်ဖက်အဖွဲ့အစည်းနဲ့ဘာသာရေးအသင်းတော်တွေကနေရာထိုင်ခင်းအစားအသောက်တွေအဆင်ပြေတယ်လို့စီစဉ်ပေးထားရတယ်လို့ကိုငင်ဆောင်ရွက်ပေးနေတဲ့အရက်ဖက်အဖွဲ့အစည်းကတာဝန်ရှိသူတို့ကပြောပါတယ
်ဒီမှာရောက်တဲ့လူဆိုရင်တို့အပြစ်တော်တောင်းဝင်မှာပဲပို့တာဒါကြီးဆုံးဝင်ဆဲမှာပေါ့နော်အဲ့ဒါအပြစ်တော်ချင်းပြရလို့လုပ်တယ်ဖြစ်စတော့လေဒီလိုရှိရကြီးဆန္ဒလို့ဝယ်လို့ရှိရတော့သူပြောဆိုင်ကမှာတို့လူမျိုးရဲ့ပြည်နေတဲ့ဘာဖြစ်မှာတော့ဖြစ်ပြရဖို့ဒီတော့ဒါဟဲမှာလာဆောင်ကြတယ်ဆိုတော့ဒါဟဲမှာလူအပ်တဲ့တပ်ဖို့ကိုသူလူအပ်တဲ့ဟာဆိုတော့ပတ်ဖို့ပြင်ရတာပေါ့နော်
ဒါအပြင်စစ်ဘေးရှောင်ပြည်သူတို့ကတော့မြို့ပေါ်ကအသည့်ဆွေမျိုးတွေအိမ်မှာခိုးလုံသူတွေလည်းရှိနေပါတယ်ခုဆိုရင်ကလေးမြို့ပေါ်ကဘာသာရေးအဆောက်အုံအသီးသီးမှာစစ်ဘေးတိမ်းရှောင်နေကြရသူ 28,000 ကျော်ရှိပြီဖြစ်ပြီးအမျိုးသား 12,600 ကျော်နဲ့အမျိုးသမီး 14,500 ကျော်ရှိတယ်လို့ကလေးတောင်ရှိ People Administration ကအဘီလာ၄ရက်နေ့ကထုတ်ပြန်ထားပါတယ
်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြောင်းလဲဖွဲ့စည်းထားတဲ့ NSPNC ကအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငင်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီကငင်းချမ်းရေးညီလာခံအသစ်တစ်ခုကိုကျင်းပဖို့အပြည့်ရအဖွဲ့တွေနဲ့တွေ့ဆုံတဲ့အချိန်မှာပြောဆိုလိုက်ပါတယ်ငင်းချမ်းရေးညီလာခံအသစ်တစ်ခုကျင်းပဖို့ဘာကြောင့်ပြောတာလဲဒါရောလက်ရှိနိုင်ငံရေးအခြေအနေအရဖြစ်နိုင်ခြေရှိရလားမိရင်ကြီးကတင်ဆက်ထားပါတယ
်တိုင်းရနာလက်နက်ကိုင်အဖွဲ့စည်းတွေပါဝင်တဲ့ငင်းချမ်းရေးညီလာခံအသစ်တစ်ခုကျင်းပဖို့စစ်ကောင်စီရဲ့ NSPNC ဘက်ကတင်ပြခဲ့တယ်လို့PBSD ပြောခွေရဘုံမူကြီးစောကျော်ညိုကပြောပါတယ်
။မြေကြီးကြီးစီမီပွဲဆိုတာကလည်းပဲဒါ NSPNC ကတည်လဲတာကောင်းတဲ့ဖြစ်နေတယ်။ဒီတော့ဒီမြေကြီးကြီးမြလာကြန်တို့၂၁ရာစုတည်လဲတို့ကျွန်တော်တို့လှုပ်လာခဲ့တဲ့ခြေတွေ NSPNC ဒီမှာပါတဲ့နိုင်ငံရေးစီမီမှုစံလမ်းပြမြေပုံမှာပါတဲ့အထင်တန်းကျွန်တော်တို့ဆွေးနွေးကြနေတယ်။အခုကျန်းမြေလာကြန်ကတော့ကျွန်တော်တို့အရင်ကခေါ်တယ်လို့မျိုးဒီတော့ဒီမြေကြီးကြီးလာကြန်တို့လည်းမခေါ်ဘူး။ဒီကဒီပြည်လုံးလည်းမဟုတ်ဘူးပေါ့လေ။ဒီရန်ကအနေနဲ့တော့ဒါတစ်ဖက်ကပြင်လာတာကိုပြင်ပြတာတော့ကျွန်တော်တို့ကြားသိရတာရှိတယ်
။ပြီးခဲ့တဲ့မလကုံပိုင်းကနေပြည်တော်မှာ NCA လက်မှတ်ထိုးတိုင်းရနာလက်နက်ကင်ခုနှစ်ဖွဲ့တို့နဲ့လွတ်တဘောတွဲဆောင်ဆွေးနွေးချိန် NSPNC ဘက်ကတင်ပြလာတယ်လို့ဆိုပါတယ်။အားလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးဖြစ်စဉ်ဖြစ်လာဖို့ကစစ်ကောင်စီ SAC ရဲ့သဘောထားကြီးမှုအပေါ်မူတည်နေတယ်လို့
တိုင်းရင်းသားရေးရာစင်တာဤနဲ့အမှုဆောင်ဒါရိုက်တာဒေါက်တာပညာမွန်ကအခုလိုသုံးသပ်ပါတယ
်ဒီတစ်ခေါက်တော့မြောက်ပိုင်းအဖွဲ့ဟိုဥတည်ပြီးတော့ငင်းချမ်းရေးဖြစ်စဉ်တစ်ခုဖြစ်လာမယ်ဆိုရင်ဒီ process ကဒီဖြစ်စဉ်ကအားလုံးပါဝင်နိုင်တဲ့ process တစ်ခုဖြစ်လာနိုင်တယ်အာ NCA ရဲ့အကန့်အသတ်မရှိတဲ့ခါကျတော့မြောက်ပိုင်းအဖွဲ့လည်းပါလာနိုင်တယ်တောင်ပိုင်းအဖွဲ့တွေလည်းပါချင်တဲ့အဖွဲ့လည်းပါလာနိုင်တယ် SAC ကဘလောက်လေးလေးနဲ့နဲ့ထားပြီးတော့နော်သဘောထားကြီးကြီးထားပြီးတော့သူတို့လောက်ဆောင်သွားနိုင်မလဲဆိုအဲ့ဒါကကျွန်တော်တို့စောင့်ကြည့်ရမှာပေါ့
နိုင်ငံမှာအရေးကြီးဆုံးလိုအပ်နေတာကငင်းချမ်းရေးဖြစ်ပြီးငင်းချမ်းရေးညီလာခံဆိုတာတက်လာတဲ့အစိုးရတိုင်းဆောင်ရွက်တဲ့ကိစ္စဖြစ်တယ်လို့တုံ့တက်မှုတွေလည်းရှိနေတယ်လို့စစ်ကောင်စီကကျင်းပတဲ့ဆွေးနွေးမှုတွေအားလုံးလူချင်းနေတဲ့ငင်းချမ်းရေးဖွဲ့တယ်ပြည်တော်စုတိဆောက်ရေးအတွက်ကမဖြစ်နိုင်ဘူးလို့သူတွေလည်းရှိပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရွှေကုတ်ကိုမြို့သိအနီးထီကော်ထောရွာကဂရင်နှင်ချဆောင်တပ် PGF ကင်းစခန်းတစ်ခုကို KNLA ပူးပေါင်းတပ်ဖွဲ့တွေကဗုဒ္ဓဟူးနေ့မနေ့ပိုင်းမှာစီးနင်းတိုက်ခိုက်ခဲ့ပါတယ်စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲကိုရခိုင်ပြည်ចောင်းသားနယ်လူငယ်များအစည်းအရုံး AASYC ကစတင်တဲ့ campaign တစ်ခုကိုစစ်တွေမြို့မှာပြုလုပ်ခဲ့ပါတယ်
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြတာဖြစ်ပါတယ်ရှင်။သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုချက်တွေပေးပို့လို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်။
ယူကရိန်းမှာရုရှားဆင်နွှဲနေတဲ့စစ်ပွဲအဆုံးသတ်ရေးအတွက်တရုတ်နဲ့ရုရှားတို့ကြားကကောင်းမွန်တဲ့ဆက်ဆံရေးကိုအသုံးချဖို့တရုတ်သမ္မတရှီကျင်ပင်ကိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတိုက်တွန်းလိုက်ပါတယ်။တရုတ်သမ္မတကလည်း14လကြာနေပြီဖြစ်တဲ့ယူကရိန်းစစ်ပွဲရပ်ဆိုင်းလောင်ပြင်သစ်နဲ့အတူလက်တွဲလှုပ်ဆောင်မယ်လို့ပြောပါတယ်။ဒါအပြင်အရက်သားတွေကိုကာကွယ်ပေးဖို့သူ့အစိုးရကပန်ချမ်းမှာဖြစ်တယ်လို့နျူကလ িয়ার လက်နက်တွေမသုံးဖို့နဲ့နျူကလ িয়ার စစ်ပွဲမဖြစ်အောင်ရှောင်ရှားရမှာဖြစ်ကြောင်းလည်းတရုတ်သမ္မတကပြောပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌအက်ဆူလာဗန်ဒါလျန်ကတရုတ်သမ္မတရှီကျင်ပင်ကိုရုရှားနိုင်ငံကိုလက်နက်မထောက်ပံ့ဖို့ကြက်တပင်းနဲ့ဘေကျင်းမှာလုပ်တဲ့ဆွေးနွေးပွဲမှာသတိပေးလိုက်ပါတယ်။ဒါပြင်ယူကရိန်းငြိမ်းချမ်းရေးအတွက်လည်းဆက်လက်ဆွေးနွေးကြတာပါ။ရုရှားကိုစစ်လက်နက်ပစ္စည်းတွေတိုက်ရိုက်တမ်းမဖို့တော်ဝတ်တဲ့နည်းနဲ့ပေးတာမျိုးမလုပ်ဖို့တရုတ်နိုင်ငံကိုသတိပေးကြတာဖြစ်ပြီးတော့ဒါနိုင်ငံတကာဥပဒေကိုဆန့်ကျင်တဲ့အပြင်ဥရောပသမဂ္ဂနဲ့ဆက်ဆံရေးလည်းတိတိတသားထိခိုက်စေမယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌကသတိပေးကြတာဖြစ်ပါတယ်။ထိုင်ဝမ်ကိုရောက်နေတဲ့ American Outlook နိုင်ငံခြားရေးရာဥက္ကဋ္ဌ Michael McGon ဟာတိုင်ပင်မှာထိုင်ဝမ်သမ္မတဆိုင်ဝမ်ပါဝင်ထိုင်ဝမ်ရာရှိရတဲ့အစည်းအဝေးပြုလုပ်ခဲ့ပါတယ်။ American ကိုရောက်နေတဲ့ထိုင်ဝမ်သမ္မတက California မှာ American Outlook ဥက္ကဋ္ဌ Kevin McCarthy နဲ့တွေ့ဆုံဆွေးနွေးပြီးနိုင်အနေငယ်ကြာမှာပဲအစည်းအဝေးကိုတက်ရောက်ခဲ့တာလည်းဖြစ်ပါတယ်။ American Party ကြီးနှစ်စလုံးကလွှတ်တော်မှာ9ဦးပါဝင်တဲ့ကိုယ်စားလှယ်ဖွင့်တဲ့အတူထိုင်ဝမ်ကိုရောက်နေတဲ့ Michael McGon ဟာထိုင်ဝမ်အရာရှိတွေစီးပွားရေးဥဆောင်သူတွေနဲ့အမေရိကန်ထိုင်ဝမ်ဆက်ဆံရေးခိုင်မာမဲ့နီလန်းတွေကိုတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။သမ္မတဆိုင်ဝန်နဲ့တော့စနေနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ဒေသမှာစစ်ကောင်စီတပ်တွေနဲ့လက်နက်ကင်တွန်းလှန်နေကြတဲ့ဒေသခံတပ်ဖွဲ့တွေကြားမကြာခင်ရပ်ပိုင်းတွင်တိုက်ပွဲတွေပြင်းထန်နေလာတဲ့အတွက်မြန်မာနိုင်ငံအရှေ့ပိုင်းဒေသတက်လွှားကနေထိုင်းနိုင်ငံနဲ့ထွက်ပြေးခိုလုံလာတဲ့မြန်မာနိုင်ငံသားဟာဒီရပ်ပိုင်းတွင်မှာပဲ9000ကျော်နေပြီလို့ထိုင်းရာရှိတွေကပြောပါတယ်။
နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မြို့သက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ရော့မက်ကလင်းတို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ်ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ3251တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်ကျမသင်္ကီထိုက်ပါ
Thank you.
This program has come to you from the Voice of America, Washington.
Welcome.